Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာဒေါ်ရရှင်နေပြောရှင်နိုင်ကြပါပြီခင်ဗျာ VO American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3048တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝီတင်ဆက်မှာပါ
မင်္ဂလာမနက်ခင်ပါရှင်ကျွန်မသင်္ကေတထိုက်ပါဗင်နီဇွဲလာအထိတ်ခံခေါင်းဆောင်ရဲ့ကြက်ပြတ်အစိုးရကိုထောက်ခံကြဖို့အမေရိကန်နိုင်ငံသားဝင်ကြီးကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာတော့လိင်တူဆုံးမဲ့သူတွေရဲ့ LGBT ပွဲတော်ကိုမနေ့ကကျင်းပခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေနာဆင်ခြင်ရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ပြည်ထောင်စုကတော့ဂျားဝင်မဆွတ်ဖက်ရေးနိုင်ငံသားမူဝါဒကိုကျင့်သုံးနေတယ်ဆိုပေမဲ့ဗင်နီဇွဲလာအထိတ်ခံခေါင်းဆောင်ကိုဂျားပြတ်သမရအဖြစ်အတိမတ်ပြုနေပါတယ်
။ Nicolas Maduro is a dictator.With no legitimate claim to power.
ဒီအကြောင်းသတင်းအပြီးမှနားဆင်ရဖို့ရှိသလိုထိုင်းနိုင်ငံမှာမြန်မာအမျိုးသမီးတဦးတည်တံပေးခံရတာဘာကြောင့်လဲဆိုတာနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်ဦးအောင်ခင်ရဲ့သုံးသပ်ချက်အီဒီယန်အင်္ဂလိပ်သင်ခန်းစာနဲ့အတူစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တင်းငွေနေနေမနေ့ကင်းထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မိုက်တန်စင်တို့ပြောပြပေးပါဦးဗျာ
ဗင်နီဇွဲလာတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုရဲ့ဓာတ်ပြတ်ဆွေရကိုအတိအမှတ်ပြုပြီးဗင်နီဇွဲလာပြည်သူတွေကိုထောက်ခံကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်နိုင်ငံချင်းဝင်ကြီးမိုက်မိုပီယိုကတိုက်တွန်းလိုက်ပါတယ်။နိုင်ငံရေးအနေနဲ့တစ်ဖက်ဖက်ကိုရွေးချယ်ကြရမယ်အချိန်ဖြစ်တယ်လို့စနေနေ့မနက်ပိုင်းကကျင်းပတဲ့ကုလသမဂ္ဂလွန်ကျွေးကောင်စီအစည်းအဝေးမှာအမေရိကန်နိုင်ငံချင်းဝင်ကြီးပွန်ပီယိုကပြောဆိုခဲ့တာပါ။လူမျိုးရေးအဖွဲ့တွေဘက်ကယက်တီမလား။ဒါမှမဟုတ်မာဒူရိုနဲ့သူ့ရဲ့ဖြက်လို့ဖြက်စီဘက်တော်သားတွေလားဆိုတာကိုအချိန်မဆိုင်ရိုးရိုးဖြောင်းဖြောင်းယက်တီကြရမယ်အချိန်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။ရှေ့ရဲ့အတွေ့ရွေးကောက်ပွဲမလုပ်ဘူးဆိုရင်အသက်35နှစ်အရွယ်ကွာဒိုကိုတမရအဖြစ်သတ်မှတ်မယ်လို့မနေ့စနေနေ့မှာဥရောပအစိုးရအတော်များများကပြောဆိုတဲ့အထက်ဗီတေးစပိန်ဂျာမနီနဲ့ပြင်သစ်တို့လည်းပါဝင်ပါတယ်။လူကျွေးကောက်စီအစည်းအဝေးခေါ်ဖို့အမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝင်ကြီးနဲ့အတူဗင်နီဇွဲလားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဖြစ်အသစ်ခန့်အပ်ခံထားတဲ့အီလီယော့အဘရန်လည်းအတူတက်ရောက်ခဲ့ပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုအစိုးရအုပ်ချုပ်မှုကြောင့်တရားမဝင်လူဆိုးနိုင်ငံဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝင်ကြီးကပြောဆိုလိုက်ပြီးရုရှားတရုတ်အီရန်နဲ့ကျူးဘားအပါအဝင်မာဒူရိုကိုထောက်ခံတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အစိုးရအပြောင်းလဲဟာဆိုရင်အမေရိကန်အစိုးရချိုက်ပထဝီနိုင်ငံရေးကစားကွက်ဖြစ်တယ်လို့ရုရှားကိုယ်စားလှယ်ကတုံ့ပြန်ပြီးအမေရိကန်အစိုးရဘက်ကဗင်နီဇွဲလားကိုစစ်ရေးအရာချောင်းဝင်ဆောင်ရွက်ဖို့ရှိသလားဆိုတာကိုလည်းနိုင်ငံဆိုင်ဝင်ကြီးပွန်ပေယိုကိုမေးမြန်းခဲ့ပါတယ်ရှင်
။ဘရာဇီးနိုင်ငံကတတူတူဖော်ရေးလုပ်ငန်းကရီကာတာပြူကျပြီးတော့မြေပြုံမှုဖြစ်တာကြောင့်တည်ဆုံးသူ34ယောက်ထိရှိလာတဲ့အကြောင်းတောင်ရှိသူတွေကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်။တက်ချန်တွေကရေကာတာပြိုကျပြီးတော့အနည်းကလူနေဒေသအတွင်းမှာရှုနေပြိုကျခဲ့ပြီးတဲ့နောက်မှာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကတက်တူတူဖော်ရေးလုပ်ငန်းကြီး Velas ကိုဒေါ်လာ66သန်းတန်တက်ခဲ့ပါတယ်။ Minas Gerais ပြည်နယ်အရှိတောင်ပိုင်း Brumadinho ဟိုမြို့နီးကရေကာတာပြိုကျပြီးတော့ရေကြီးနေတဲ့ဒေသတွေမှာပိတ်မိနေသူက300လောက်ရှိတယ်ဆိုပြီးတောင်းရှိသူတွေကပြောဆိုထားပါတယ်။ရှာဖွေကိစ္စဆက်ပြီးတော့ဆောင်ရွက်နေပေမဲ့လည်းလူတွေအသက်ရှင်လျက်ပြန်တွေးဖို့အခွင့်အလမ်းသိမ့်မရှိဘူးလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရိုမိုဇီမာကဒီနေ့မနေ့စနေနေ့ပိုင်းမှာပြောဆိုခဲ့ပါတယ်။တက်တူတူဖော်ရေးလုပ်ငန်းကြီးကိုစီမင်းစည်းကမ်းတွေချို့ဖောက်မှုဘေးအန္တရာယ်ဖြစ်စေပြီးတော့သဘာဝညဉ့်ဉန်းစေမှုတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဒဏ်ကြေးချမှတ်ခဲ့တာပါ။ရေကာတာပြိုကျချိန်မှာရေကာတာထိန်းသိမ်းရေး area အတွင်းမှာနှိမ့်လေစာစားနေကြတဲ့ဝန်ထမ်း200လို့လည်းပျောက်ဆုံးသူတွေထဲမှာပါဝင်နေဆိုပြီးတော့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ဘေးဒုက္ခကြုံတွေ့ခဲ့တဲ့အပေါ်အထူးပဲဝမ်းနည်းရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့သူတွေနဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရတဲ့အကြောင်းကုလသမဂ္ဂတွေမှုချုပ်ရုံးကပြောဆိုထားပါတယ်။ရှင်နေထဲမှာပိတ်မိနေသူတွေကိုကယ်ဖို့ရဟတ်ယာဉ်တွေနဲ့ကယ်ဆယ်လုပ်သားတွေစူးစမ်းနေကြတာကိုလည်းရုပ်သံမှာတွေ့ရပါတယ်။ပျက်စီးသွားတဲ့အိုးအိမ်ကားတွေနဲ့စိုက်ပျိုးမြေတွေတော်တော်များများပျက်စီးနေရတွေကိုရုပ်သံမှာတွေ့ရပါတယ်။အနေပိုင်းကအိမ်တွေမှာနေထိုင်ကြသူတွေဘေးလွယာရွှေ့ဖို့ကိုလည်းအာဏာပိုင်တွေကညွှန်ကြားထားပါတယ်
။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာအပေါ်ဆော့ကားမှုဆွဲချက်တင်ခံခဲ့ရတဲ့ခရီးယာအမျိုးသမီးအတွက်ရှင်းနေလိုက်ပေးခဲ့ပြီးတဲ့နောက်နယ်သာလန်နိုင်ငံကိုထွက်ခွာသွားတဲ့ပါကစ္စတန်ရှင်းနေနိုင်ငံကိုပြန်သွားဖို့ရှိနေပါတယ်။သူ့ရဲ့အမှုသက် ACRBB ရဲ့အမှုကို၎ ဒါမဲ့ဇန်နဝါရီလ29ရက်နေ့တရားရုံးချုပ်ကြားနာမှုကိုတက်ရောက်ဖို့နိုင်ငံကိုပြန်မှဖြစ်တယ်လို့ရှေ့နေဆိုင်ဖူမိုလုတ်ကကြေညာထားပါတယ်။ BB အပေါ်အပြစ်မရှိကြောင်းစင်ချက်အပေါ်မကျေနပ်လို့အယူခံတင်ထားတာကိုအင်ကာနစ်မှာစီးဆုံးဖြတ်မှာဖြစ်ပါတယ်။တည်တံ့ကြက်ခံခဲ့ရတဲ့ BB ကထောင်ထဲမှာနှစ်နဲ့ချီနေထိုင်ခဲ့ရပြီးပြီးခဲ့တဲ့အောက်တိုဘာလမှာအပြစ်မရှိကြောင်းစင်ချက်ချက်ခံရတာဖြစ်ပါတယ်။ BB မှာအပြစ်မရှိကြောင်းစင်ချက်နောက်ပိုင်းသူ့ရဲ့အတန်အနည်းအပေါ်ချင်းချောက်ခံရမှုတွေကြောင့်ရှေ့နေမိုလော့ကပြီးခဲ့တဲ့နှစ်ထဲနိုင်ငံကနေထွက်ခွာသွားခဲ့တာဖြစ်ပါတယ်။
ရစိုင်းထားခဲ့တဲ့အမေရိကန်ဆိုရာဌာနတွေရဲ့ agency တွေရဲ့လုပ်ငန်းတွေပြန်ပြီးတော့လည်ပတ်နိုင်တဲ့အကြောင်းနဲ့ဝန်ထမ်းတွေအလုပ်ပြန်စီးနိုင်တဲ့အကြောင်းစီမံခန့်ခွဲမှုနဲ့ဗန္ဒာရေးဆိုင်ရာရုံးကတောက်ကြနေနောက်ပိုင်းမှာအကြောင်းကြားလိုက်ပါတယ်။ရုံးလုပ်ငန်းတွေကိုအမြန်ဆုံးနဲ့စနစ်တကျပြန်ဖွင့်ဖို့ကိုလည်းညွှန်ကြားခဲ့တာပါ။အဆိုရလုပ်ငန်းတွေရစိုင်းထားတဲ့အချိန်မှာအခက်အခဲတွေကြားကပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုကျေးဇူးတင်တဲ့အကြောင်းလည်းဖော်ပြထားပါတယ်။တရင်သုံးပတ်ကြာယာယီဗန္ဒာရေးအသုံးစရအတွက်ဥတည်မှုချမ်းတစ်ခုကိုမနေ့တုန်းကသမ္မတထရမ့်ကလက်မှတ်ရေးထိုးတည်ပြလိုက်တဲ့အတွက်အမေရိကန်သမိုင်းမှာအဆွေရလုပ်ငန်းတွေရပ်ဆိုင်းထားရတာအကြဆုံးအဖြစ်စံချိန်တင်ခဲ့ရတဲ့အခြေအနေတွေလည်းအဆုံးသတ်ခဲ့ပါတယ်။ရပ်ပေါင်း36ရပ်ကြားအကြိမ်နဲ့ဆွေးနွေးညှင်းခုန်ခဲ့ကြပြီးတဲ့နောက်ဒီမိုကရက်တစ်ရီပပ်ဘလစ်ကန်တွေကြားသဘောထားကွဲပြားမှုတွေကိုဖိဖယ်ပြီးတော့အမေရိကန်ပြည်သူတွေကိုဦးစားပေးခဲ့တာကိုတွေ့မြင်ခဲ့ရတဲ့အကြောင်းနဲ့တိုင်းပြည်အကျိုးအတွက်အတူလက်တွဲကြိုးပမ်းရမယ့်အခွင့်အရေးတစ်ခုဖြစ်တဲ့အကြောင်းသဘောတူညီချက်ကိုသမ္မတကအင်ပီတော်ကနေကြေညာရမှာပြောဆိုသွားခဲ့ပါတယ်ရှင်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာဘိုင်းအစီအစဉ်ရဲ့တင်းငင်းတွေနဲ့မနေ့ပိုင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံမှာပထမဆုံးလှေပေါ်မှာကျင်းပတဲ့ပွဲတော်ကို LGBT လိင်တူချစ်ခင်ဆုံးမဲ့သူတွေနဲ့ LGBT အသိုင်းအဝိုင်းကသူတွေရဲ့အခွင့်အရေးကိုထောက်ခံသူ600ကျော်တက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပထမဆုံးသော LGBT လိင်တူလိင်ပွဲချစ်ခင်ဆုံးမဲ့သူများရဲ့သူတို့ရဲ့အခွင့်အရေးကိုထောက်ခံသူတွေရဲ့ပထမဆုံး Pride ပွဲကိုရန်ကုန်မြစ်ထဲမှာလှေပေါ်မှာစနေနေ့တုန်းကကျင်းပကြတာဖြစ်ပါတယ်။ရန်ကုန်မြစ်ထဲကလှေငယ်တွေပေါ်မှာတက်တန့်ရောင်အလံတွေလွှင့်ထူထားပြီးမြူးကြတဲ့သချင်းတွေလည်းဖွင့်ထားကြပါတယ်လူ600ကျော်ပါတီပွဲကိုတက်ရောက်လာကြပြီးနေရာအောက်မှာကနေကြတာကိုလည်းတွေ့ရပါတယ်မြန်မာနိုင်ငံမှာ LGBT အတိုင်းအဝိုင်းရဲ့အခွင့်အရေးတွေကိုပို့ပြီးတော့လက်ခံလာတဲ့သဘောကိုထိဟပ်စေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ဒါပေမဲ့လိင်တူချင်းလိင်ဆက်ဆံပေါင်းတင်တာဟာမြန်မာနိုင်ငံမှာတော့ဆက်ပြီးတော့တရားမဝင်ဖြစ်နေသေးပါရှင်
ဂျာမနီနိုင်ငံမှာ2038ခုနှစ်ကြာရင်ဂျာမနီတွေ3ဆွဲမှုရပ်တန့်နိုင်မဲ့စီစဉ်တစ်ခုကိုအစိုးရကနေဖွဲ့စည်းထားတဲ့ကော်မရှင်ကစနေနေ့မှာချပြခဲ့ပါတယ်။ဥတုရာသီပြောင်းလဲလာမှုကိုတန့်ပြန်နိုင်ဖို့ဥရောပရဲ့ထိပ်တန်းစည်းဝါးရေးနိုင်ငံတွေပေါ်မှာဖိအားပေးတဲ့ဆွေးနွေးမှုရဲ့အပြီးမှာတော့နိုင်ငံရေးသမားတွေဥတုရာသီဆိုင်ရာပညာရှင်တွေအဖွဲ့အစည်းတွေဂျာမနီတွေတူဖော်တဲ့ဒေသကစက်ရုံလုပ်ငန်းရှင်တွေနဲ့ဖွဲ့စည်းထားတဲ့ကော်မရှင်ကအခုလိုစီစဉ်ချပြီးတော့ညှိနှိုင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီကနေ့ဟာသမိုင်းဝင်နေ့ပဲဖြစ်တဲ့ဆိုပြီးတော့ကော်မရှင်ဥက္ကဋ္ဌ Ronald Pofala ကနိုင်20ကြာညှိနှိုင်းဆွေးနွေးပြီးမှပြောဆိုသွားပါတယ်။ဒီလိုပြောင်းလဲမဲ့စီစဉ်ကြောင့်တရားမှုခံရမဲ့ဂျာမနီတွေတူဖော်ရာဒေသတွေကိုထောက်ပံ့နိုင်ဖို့အနည်းဆုံး$45.6 billion လိုအပ်တဲ့အကြောင်းအကြံပြုချက်ကိုဂျာမနီအစိုးရနဲ့ဒေသဆိုင်ရာပြည်နယ်16ခုတို့ကစီစဉ်ရမှာဖြစ်ပါတယ်
။ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုစန့်ကျင်ဆန္ဒပြမှုကသတင်းဆက်တပတ်ထဲကိုရောက်ရှိလာပြီးဖြစ်ပြီးမနေ့စနေနေ့ကတော့အဝါရောင်ရောင်းပြန်အင်ဂျီဝတ်ဆန္ဒပြသူထောက်နဲ့ချီပြီးတော့ချီတက်ခဲ့ကြပါတယ်။နေကင်းပိုင်းမှာဆန္ဒပြသူ 22,000 လောက်ရှိမယ်လို့ Reuters သတင်းအေဂျင်စီကခန့်မှန်းထားပါတယ်။ဆန္ဒပြသူအများစုကတော့ငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့ပါရီမြို့ထော်မှာတော့ဆန္ဒပြချီတက်ပွဲရဲ့ပန်းနိုင်ဖြစ်တဲ့ Versailles Square မှာအကြမ်းဖက်မှုတချို့ရှိခဲ့ပါတယ်။ဆန္ဒပြသူတချို့ကတော့အထင်ကြီးရှောင်းစီလီစီဘက်ကိုချီတက်ပြီးမှမြို့ကိုဖြတ်ပြီးတော့ Versailles Square ကိုချီဥတီချီတက်ခဲ့ကြတာဖြစ်ပါတယ်ဆန္ဒပြသူတချို့ကတော့မီးတွေရှို့တာတွေရဲတွေကိုပစ်ပောက်တာတွေလုပ်ခဲ့ပါတယ်ရဲတွေကမျက်ရည်ရိုးဘုံတွေမီးတက်ရေပိုက်တွေနဲ့တံပြန်ကင်တွယ်ခဲ့ပြီးဆန္ဒပြသူဒါဇင်နဲ့ချီဖမ်းဆီးခံရပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းမဲ့စီစဉ်တရက်ကိုအမေရိကန်နဲ့တာလီဘန်တွေကြားမှာသဘောတူညီမှုရအောင်ရပြီးဖြစ်နိုင်တဲ့အကြောင်းနှစ်ပတ်ဆွေးနွေးမှုနဲ့နီးစပ်သူအတိုင်းဝိုင်းကစနေနေ့မှာပြောဆိုလိုက်ပါတယ်အပြလန်နေနဲ့အာဖဂန်မှာခြေဆိုင်ပြီးတော့အမေရိကန်ကိုချင်းချောင်းမဲ့နိုင်ငံတကာကကျန်းဖက်ဖွဲ့စည်းတွေကိုလက်မခံဖို့တာလီဘန်တွေကအကြိပေးထားခဲ့တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ကာတာနိုင်ငံဒိုဟာမြို့မှာစစ်တိုက်ဆိုသလိုအပြင်းထန်ဆွေးနွေးကြရကနေနှစ်ဖက်ကြားမှာအပြလန်နားလည်မှုရရှိခဲ့တာပါ။ဆွေးနွေးမှုကတော့အင်းရှင်ကာတာနိုင်ငံနဲ့ပါကစ္စတန်နိုင်ငံတို့ကအစိုးရကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဆွေးနွေးမှုစီစဉ်နေချောချောမော်ရှိခဲ့မယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့စီစဉ်နဲ့ပတ်သက်လို့အစောဆုံးစနေနေ့နဲ့နောက်ကြဆုံးတင်လာနေမှာကြီးညာမယ်လို့ VOA ကိုပြောပါတယ
်ထိုင်တန်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့မအီတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာထိတ်တန်းသတင်းတပုတ်ကိုတင်ပြခြင်းပါတယ်ဂျားဝင်မဆွတ်ဖက်ရေးနိုင်ငံသားကြီးမူဝါဒကိုကျင့်သုံးတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဗင်နီဇွဲလားဂျားပြတ်သမ္မတအဖြစ်နိုင်ငံရဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကိုအတိအမှတ်ပြုလိုက်ပါတယ်ဒီဆောင်ရွက်ချက်ကြောင့်ဗင်နီဇွဲလားနဲ့အမေရိကန်အစိုးရတို့ကြားတင်းမာမှုတွေဖြစ်ပေါ်လာပြီးဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကအမေရိကန်တန်တမာနေကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တယ်လို့အမေရိကန်သမ္မတဘက်ကတော့နီယူလန်ပေါင်းစုံကိုစဉ်းစားထားတယ်လို့ပြောကြားလိုက်ပါတယ်အင်ဘီရောဆိုင်ယာသတင်းတောက်ပက်စီဝီဒါကူဆွာရာရဲ့သတင်းလွှာကိုမတ်တင်ကီတိုက်ပြောပြမှာပါ
ဗင်နီဇွဲလားနိုင်ငံမြို့တော်ကရာကတ်စ်မှာဒီသတင်းပတ်အတွင်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့သလိုခေါင်းဆောင်နှစ်ဦးတို့လည်းတရားဝင်မှုအတွက်ကြိုးစားနေကြပါတယ်။အတိုက်ခံခေါင်းဆောင်နဲ့ဗင်နီဇွဲလားလွှတ်တော်အကြီးအကဲဟွမ်ဂွိုက်ဒိုကသူ့ကိုယ်သူနိုင်ငံရဲ့ဂျားပြတ်သမ္မတအဖြစ်ကြေညာပြီးသမ္မတနီကိုလတ်စ်မာဒူရိုကိုတရားမဝင်ဘူးဆိုပြီးတော့ကြေညာပါတယ်။ဂွိုက်ဒိုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအသိအမှတ်ပြုခဲ့တာပါ။အင်ဘူရောပြန်ကြားရေးတာဝန်ခံဆာရာဆန်ဒါစ်ကအခုလိုပြောပါတယ
် We're thankful for the other countries that have
လူတော်ကိုကျမတို့နဲ့အတူပူးပေါင်းထောက်ခံကြဖို့ကျမတို့ရဲ့ဥဆောင်မှုနောက်ကိုလိုက်လာကြတဲ့တခြားနိုင်ငံတွေကိုကျေးဇူးတင်ပါတယ
်ဂိုင်ရိုရဲ့ကြီးညာချက်ထွက်မလာသေးခင်မှာပဲအမေရိကန်သမ္မတအင်ဘူရောကဗင်နီဇွဲလားအတိုက်ခံတွေကိုထောက်ခံကြောင်း Twitter မှာရေးသားခဲ့ပါတယ်ဒုတိယသမ္မတ Mike Pence က
Nicolas Maduro is a dictator.
နီကိုလတ်စ်မာဒူရိုကအာဏာကိုတရားဝင်ရယူပိုင်ခွင့်မရှိတဲ့အာဏာရှင်တဦးပါလို့ပြောဆိုသွားတာပါတင်းမာမှုတွေတိုးလာတာနဲ့အတူပဲသမ္မတမာဒူရိုကအမေရိကန်တန်တမန်တွေကိုနိုင်ငံတွင်းကနှင်ထုတ်ခဲ့ပါတယ်အမေရိကန်ဘက်ကတော့မာဒူရိုဟာဗနီဇွဲလားရဲ့တရားဝင်ခေါင်းဆောင်မဟုတ်တော့တဲ့အတွက်ဒီလိုလုပ်ပိုင်ခွင့်မရှိဘူးလို့ပြောပါတယ်စီးရဲ့အရဝင်ရောက်ဆောင်ရွက်ဖို့ရှိပါသလားလို့သမ္မတထရန်ကိုမေးမြန်းတာမှာတော့
We're not considering anything, but all options are on the table.
စဉ်းစားဆုံးဖြတ်ထားတာတော့မရှိသေးပေမဲ့နီလန်ပေါင်းစုံကိုစဉ်းစားထားပါတယ်လို့သမ္မတထရန့်ပြောဆိုသွားပါတယ်။ဂျာဝင်မဆွတ်ဖက်ရေးနိုင်ငံခြားရေးဝါဒကိုကျင့်သုံးနေတဲ့သမ္မတထရန့်ဘက်ကအခုဗင်နီဇွဲလားအစိုးရအပြောင်းလဲရေးအပေါ်ထောက်ခံတာကိုတော့သုံးသက်သူတချို့ကချီးကျူးကြပါတယ်။ Broken Institution ကဒါနာဘဟာကအခုလိုပြောပါတယ်
I think it will be a mistake to call this
Venezuela people ya democracy nya lula mu de chupam mu sura na kai ni ang song ya da phit da de chang American re ja win swet phet de lo pyo yin hma me lo tin ma de
da bi me Russia ne tyu to ga Maduro naw ga akai ma set le yat di ni bi American bak ga ja mu win pu le tri pe tha ba de Mahabuha ne naingan daka le la yi thana CSIS ga Moisi random nga akhu lo pyo ba de
All the Latin American major countries like Brazil, Colombia, Argentina, Chile, almost all of them are
Maduro go PRPB, Guaido go အပြစ်မှတ်ပြုရေးအမေရိကန်နဲ့အတူ Brazil, Colombia, Argentina, Chile စတဲ့ Latin America ကရေးပါတဲ့နိုင်ငံတွေအားလုံးနှီးပါတို့ကထောက်ခံဆောင်ရွက်ကြပါတယ်။ဒါကြောင့် American တခုတည်းလုံနေတာမဟုတ်ပါဘူး။ဒေတာတွင်းဆောင်ရွက်မှုဖြစ်ပါတယ်။ဒါကြောင့်ရုပ်လုံးပေါ်လာတဲ့အခါမှာတရုတ်နဲ့ရုရှားတို့လည်းနောက်ဆုတ်သွားပါလိမ့်မယ်။
အတိုက်ခံခေါင်းဆောင်ဂိုင်ရိုကိုနိုင်ငံပေါင်း20ကျော်ကထောက်ခံထားပါတယ်။ပြိပခါဖြည့်ရှင်ရေးအဖြစ်နဲ့ရွေးကောက်ပွဲကျင်းပဖို့လည်းတချို့ကတောင်းဆိုနေကြပါတယ်။အတိုက်ခံခေါင်းဆောင်ဟွမ်ဂိုင်ရိုရဲ့ဘက်ကိုဒေါ်လာသန်း20ထောက်ပံ့ဖို့အမေရိကန်တို့ကန့်လန့်ထားပြီးဗင်နီဇွဲလားအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးကြဖို့ကိုလည်းပန်ကြားထားပါတယ်ရှင်
။မတ်တင်ဟီတိုက်ပြောပြသွားတော့ပါ။အခုတော့မြန်မာဆန်ရသတင်းတပုတ်ကိုတင်ပြခြင်းပါတယ်။ မွေးရစေဝါဘင်းရစာတွေရဲ့ငွေမဲတွေကိုခွာချပေးနေတဲ့မြန်မာနိုင်ငံသူတဦးကို2019ခုနှစ်ထဲမှာဖမ်းဆီးခဲ့ပြီး2019ဇန်နဝါရီ25ရက်နေ့မှာထိုင်းတရားရုံးကတည်တံအမိန့်ချမှတ်လိုက်ပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတောက်မယေးမှသတင်းပေးပို့ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့ရချနာဖြည့်စစ်တရားရုံးကနေမူရစေဝဥပဒေအရစွဲချက်တင်ခံထားရတဲ့မြန်မာနိုင်ငံသူနန်းမြင့်သိန်းအေးဟာမူရစေဝအဖွဲ့ရဲ့ငွေကြေးခွာချပေးမှုအပြင်မူရစေဝရောင်းရငွေတွေလွှဲပြောင်းပေးရမှာဂျားကန်အဖြစ်လှုပ်ဆောင်ပေးခဲ့တာတွေကိုပြစ်မှုထင်ရှားတဲ့အတွက်တည်တံချမှတ်ခဲ့တာဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ
်တင်ဟိုက်ထန်จับตัวนางมินเต็งเอสัญชาติพม่า
အသက်43နှစ်အရွယ်နန်းမြင့်သိန်းအေးဟာပြည်ထောင်စု2019ခုနှစ်နိုဝင်ဘာလကဗန်ကောက်မြို့မှာစေးလာကုရင်နဲ့ဖမ်းဆီးခံခဲ့ရတာပါ။သူမရဲ့လုပ်ငန်းဟာငွေလွှဲပြောင်းပေးတဲ့လုပ်ငန်းတွေဖြစ်ပါတယ်။သူမဟာမူရစေဝါနဲ့ဘာမှမပတ်သက်ဘူးဆိုတာကိုညှင်းဆိုခဲ့ပြီးမူရစေဝါခွာချပေးနေသူလို့ဆွဆွဲချက်ကိုလည်းသူမရဲ့ရှေ့နေနဲ့အတူညှင်းဆိုခဲ့ပါတယ်။နန်းမြင့်သိန်းဟာထိုင်းမြန်မာနယ်စပ်မဲဆိုင်နဲ့တာချီလိမ့်မြို့မှာဟန်ပြစီးပွားရေးလုပ်ငန်းရတနာဆိုင်ရွှေဆိုင်နဲ့ဟိုတယ်လုပ်ငန်းတွေကိုပါလုပ်ကင်နေသူဆိုပြီးထိုင်းနိုင်ငံပိုင်တွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံသူအစိုးရအေဂျင့်တဦးကစိတ်ကြွဆေးပြားဝယ်ဖို့အတွက်ဘဏ်ငွေ73သန်းကိုနန်းမြင့်သိန်းအေးဖွင့်ထားတဲ့ဘဏ်အကောင့်ထဲကိုငွေလွှဲပြောင်းပေးခဲ့တာကိုလည်းထိုင်းမှုရနေနေရေးအဖွဲ့ကသက်သေအဖြစ်တရားရုံးမှာတင်ပြခဲ့တာပါ။သူမကိုထိမ့်သိမ့်စစ်ဆေးပြီးလပိုင်းအတွင်းမှာပဲသူမနဲ့ဆက်ဆက်တယ်ဆိုပြီးမဲဆိုင်နဲ့စမုတ်ပရာကန်ကငွေရရာဇာတွေကိုဖမ်းဆီးပြီးသူတို့ပိုင်ဆိုင်မှုတွေကိုလည်းဖမ်းရတာပိုင်းတွေကလိုက်လံသိမ်းဆီးခဲ့ပါတယ်။နန်းမြင့်သိန်းအေးကိုကိုယ်တိုင်ဖမ်းခဲ့တဲ့ထိုင်းမူရစေဝါနှိမ်နေရေးဒုတိယရဲချုပ်စုံပိုင်းကတော့ဒီတရားခံကိုဖမ်းဆီးနိုင်ခဲ့တာဟာမူရရာဇာတွေရဲ့အဓိကသွေးကြောတစ်ခုကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းတရားခံဟာတစ်နှစ်ကိုဘဏ်ငွေတန်ပေါင်း900အထိမူရစေဝါကရတဲ့ငွေမဲတွေကိုမြန်မာနိုင်ငံထဲကိုပြန်လွှဲပေးနေသူဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင်
။ဗီဒီယိုသတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ချင်ပါတယ်နိုင်ငံအများစုမှာအမျိုးသမီးတွေအခွင့်အရေးအပြည့်အဝမရကြသေးပါဘူးဒါပေမဲ့အမျိုးသမီးတွေပါဝင်မှဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုရှိလာမယ်လို့လက်ခံထားကြပါတယ်ဒီအကြောင်းဥအောင်ခင်ကရေးသားတင်ဆက်ထားတာပါ
အခုတော့အမျိုးသမီးစွမ်းရည်နဲ့ပါဝင်တဲ့အခမ်းအနားနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ပြီးပါအုပ်စာရမ်းတွေထုတ်ဝေတာတွေ့ရပါတယ်။မြန်မာပြည်ဆိုင်ရာမှာတော့ကုလသမဂ္ဂ UNDP ငြိမ်းချမ်းရေးဆုကိုဒေါက်တာစင်ပီယံမောင်ရရှိသွားတာသိရပါတယ်။ငြိမ်းချမ်းရေးလှုပ်ရှားမှုမှာအမျိုးသမီးတွေတက်ကြွစွာပါဝင်လာအောင်ရည်ရွယ်တဲ့ဆုဖြစ်ပါတယ်။2018အတွက်ဆုပေးဖို့ရွေးချယ်ထားတဲ့56ဦးရှိပါတယ်။အဲ့ဒီထဲက10ဦးကိုငြိမ်းချမ်းရေးဆုပေးဖို့မဲဆန္ဒနဲ့ဆုံးဖြတ်ပါတယ်။အင်ဒိုနီးရှား၊အာဖဂန်နစ္စတန်၊နီပေါ၊ပါကစ္စတန်၊ဖိလစ်ပိုင်နဲ့ဒိရီလင်ကနိုင်ငံတွေကလည်းစုရကြပါတယ်။တိုင်းနာလက်နက်ကိုင်တပ်ဖွဲ့စေဘွဲကအမျိုးသမီး40ရဲ့အလုံယုံဆွေးနွေးပွဲစက်တင်ဘာလကရန်ကုန်မှာပထမဆုံးအကြိမ်ကျင်းပပါတယ်။ညီညာရေးရအောင်ကြိုးပမ်းရမှာအမျိုးသမီးပါဝင်မှုနဲ့ခေါင်းဆောင်မှုမြင့်မားလာဖို့အတွက်ရည်ရွယ်ကြောင်းသိရပါတယ်။အစဉ်အလာအရတက်ကြွမှုနေတဲ့အမျိုးသမီးတွေစိတ်အားထက်သန်ပြီးအလုပ်ပိုလုပ်နိုင်အောင်အလုပ်ရုံဆွေးနွေးပွဲလုပ်ရတာလို့ဆိုပါတယ်။ပြည်ထောင်စုလွှတ်တော်မှာအမျိုးသမီး၁၀ရာခိုင်နှုန်းမှရှိပြီး27ရာစုပင်လုံးကြီးသားကတက်ရောက်သူတွေထဲမှာအမျိုးသမီးက20ရာခိုင်နှုန်းမှရှိပါတယ်
။မြန်မာပြည်မှာအမျိုးသားအမျိုးသမီးခွဲခြားမှုနဲ့ပတ်သက်ပြီးအသေးအချာသုတေသနပြုသင့်တယ်လို့ပေါ်မီနိုလက်တီဆိုသူက2019ခုနှစ်မှာစာတမ်းတစ်စောင်ရေးသားပါတယ်။မြန်မာလူဦးရေရဲ့52ရာခိုင်နှုန်းဟာအမျိုးသမီးဦးရေဖြစ်ပေမဲ့သူတို့ပါဝင်တဲ့အခန်းကဏ္ဍဟာအလွန်နှင်းနေတာမို့မီနိုလတီကပိုပြီးစိတ်ဝင်စားတာလည်းဖြစ်နိုင်ပါတယ်။ပြည်ထောင်စုအဆင့်အမျိုးသမီးဝန်ကြီးဆိုလို့ဒေါ်ဆန်းစုကြည်တဦးဒီသာရှိပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်14ဦးမှာအမျိုးသမီး2ဦးသာရှိပြီးဝန်ကြီးအဆင့်မှာ4ဦးသာရှိပါတယ်။အမျိုးသမီးကိုယ်စားလှယ်အနည်းဆုံးကထိုင်းနိုင်ငံဖြစ်ပြီးမြန်မာနိုင်ငံကဒုတိယအနည်းဆုံးဖြစ်ပါတယ်။အစိုးရအမှုတန်းတဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပေမဲ့ဒုအထွေထွေညွှန်ကြားရေးမှုနဲ့အထွေထွေညွှန်ကြားရေးမှုအဆင့်မှာတော့အမျိုးသမီးမရှိကြပါဘူး။ဒါကြောင့်အပြည်ပြည်ဆိုင်ရာအယက်သားအဖွဲ့တွေကအမျိုးသမီးတင်တန်းပေးကြပါလေ
။မြမကြီးမှာဒေါ်ဆန်းစုကြည်ရဲ့ခစ်လူဖြစ်နေလို့စ ဝိုင်းကြည့်တဲ့အခြားအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမတင်မရှားဖြစ်နေပါသေး။ဒါကြောင့်ရန်ကုန်အခြေစိုက်အလွတ်သတင်းဆောင် Jeffrey Rigby က The Other Ladies of Myanmar ဆိုတဲ့စာအုပ်ကိုမနစ်ကစင်ကာပူကထုတ်ဝေလိုက်ပါသေး။ကျန်းတန်းကက်တာနဲ့ဘဝကိုရဲရဲရင်ရင်ရဆိုင်ပြီးယုံကြည်ချက်အတွက်ရုန်းကန်လှုပ်ရှားတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါလေ။ Kim Myo Mi Cherry Zahawk ကစပြီးလေသူမမာမာရွှေနဲ့ဆရာလေးဒေါ်ကေတုမာလာတို့အပါအဝင်အမျိုးသမီး12ဦးရဲ့ဘဝဇက်ဆုံကိုတင်ပြထားပါသေး။သူတို့လုံစိတ်ဓာတ်ခိုင်မာပြီးစွမ်းရည်ရှိတဲ့အမျိုးသမီးတွေအများကြီးလိုအပ်တယ်လို့ဆိုပါတယ်
။မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်မှာအမျိုးသားကလွှမ်းမိုးနေတဲ့အတွက်ဥပဒေပြုပြီးအမျိုးသမီးကိုအကူအညီပေးတင်ကြောင်းရေးသားထားတဲ့ဆောင်းပါးကိုနိုဝင်ဘာ6ရက်နေ့ထုတ် Frontier စာဆောင်မှာဖော်ပြပါတယ်။ရေးသူကဥပဒေသူတွေသည်အလီစင်ချမ်းဖြစ်ပါတယ်သူတင်ပြပုံကလည်းရှင်းပါတယ်အမျိုးသမီးနဲ့အမျိုးသားဟာလိုအပ်ချက်ချင်းမတူကြပါဘူးဒါကြောင့်အစိုးရအသုံးစရိတ်ဘတ်ဂျက်ရေးတဲ့အခါမှာအမျိုးသမီးလိုအပ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ်ဥပမာအမျိုးသမီးအမှုတန်းကိုဝန်ရလာပြီးကလေးမွေးတဲ့ကာလမှာလစာပေးနိုင်ဖို့အတွက်အစိုးရမှာအသုံးစရိတ်အလုံးလောက်ရှိဖို့လိုအပ်ပါတယ်ဒီလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ရင်အမျိုးသမီးအမှုတန်းဟာအလုပ်ဆက်လုပ်ဖို့အခက်အခဲရှိပါတယ်ဒါကြောင့်အမျိုးသမီးလိုအပ်ချက်နဲ့တင့်တော်တဲ့ဘတ်ဂျက်ကိုပြဋ္ဌာန်းဖို့တိုက်တွန်းထားပါတယ်
။အမျိုးသမီးတွေစီးပွားရေးလောကမှာပါဝင်လာမှတိုးတက်ဖွံ့ဖြိုးနိုင်တယ်ဆိုတာကိုအများကလက်ခံထားကြပါတယ်။စီးပွားရေးနဲ့ဘန်ဒါရေးမှာအမျိုးသမီးပါဝင်လာမှဖွံ့ဖြိုးတိုးတက်လာတာကိုကမ္ဘာပါနဲ့အခြားဘန်ဒါရေးအဖွဲ့အစည်းအစဉ်ခံစားပြီးမှမကြာခဏတွေ့နိုင်ပါတယ်။လွန်ခဲ့တဲ့အောက်တိုဘာလကတော့ကုတေတီ9ဦးရေးသားတဲ့Women and the Law စာအုပ်ကို Council of Foreign Relations အဖွဲ့ကထုတ်ဝေခဲ့ပါတယ်။နိုင်ငံပေါင်း189နိုင်ငံအနက်90ရာခိုင်နှုန်းမှာအမျိုးသမီးစီးပွားရေးမလုပ်နိုင်အောင်ဟန်တားတဲ့ဥပဒေတစ်ခုလောက်တော့အနည်းဆုံးရှိနေသေးတယ်လို့ဆိုပါတယ်။အလုပ်ထဲမှာစော်ကားခံရတာကိုကာကွယ်ပေးမယ့်ဥပဒေမရှိတဲ့နိုင်ငံက59နိုင်ငံရှိပါတယ်။မိမအလုပ်လုပ်တာကိုယောက်ျားကဥပဒေအရတားမြစ်ပိုင်ခွင့်18နိုင်ငံမှာရှိပါတယ်။အမျိုးသမီးတွေစီးပွားရေးလုပ်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေတွေကလည်းအများကြီးရှိပါသေး။အလုပ်မှာခွဲခြားခံရနေသေးဖြစ်ပါလေ။အမျိုးသမီးလုံနိုင်တဲ့အလုပ်ဆိုပြီးတတ်မှတ်ထားတဲ့နိုင်ငံ100ကျော်ရှိပါသေး။189နိုင်ငံမှာ40ရာခိုင်နှုန်းကသာအမျိုးသားအမျိုးသမီးလစာတူညီရကြပါသေး။အလုပ်ခွဲခြားဆက်ဆံမှုမရှိရင်ကမ္ဘာစီးပွားရေးမှာဒေါ်လာတန်ပေါင်း12သန်းတိုးပွားလာဖို့ရှိပါသေးခင်ဗျာ။
ဘောခင်ရဲ့သုံးသက်ချက်ကိုနားဆင်ရပြီးခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်ဒီတွင်ပါ English American စာကန်တာမှာဖတ်တယ်လို့ဒီပြရတဲ့ read ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း read the small print
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက READ read ကဖတ်တာ THE the SMALL the small ကသင်ငယ်တာ PRINT print ကဒီနေရာမှာပုံနှိပ်ထားတာရိုက်ထားတာရေးထားတဲ့စာလုံးတွေလို့လုံးကောက်ဒီပေရပြီးစကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီပေကတော့စာလုံးသေးတွေနဲ့ရေးထားတာကိုဖတ်ပါဖို့ဒီအသုံးဆင်းသက်လာတာကတော့အထူးသဖြင့်စာချုပ်တွေကြော်ညာတွေကဖြစ်ပါတယ်စာချုပ်တွေကြော်ညာတွေမှာလူတွေသဘောကျမဲ့အချက်ကိုစလုံးကြီးကြီးနဲ့ထင်သာမြင်သာရေးထားပြီးလူတွေသဘောမကျမဲ့လက်မခံချင်မဲ့အထူးသဖြင့်ချွင်းချက်တွေကိုတော့အောက်နားမှာစလုံးသေးသေးနဲ့ရေးလိရှိတာဖြစ်ပါတယ်။ဒါကြောင့်အပေါ်ကစာသားတွေပဲဖတ်ပြီးလက်မှကောက်ထိုးလိုက်မယ်ဆိုရင်အောက်မှာစလုံးသေးသေးနဲ့ရေးထားတဲ့ချွင်းချက်တွေဟာကိုယ့်ကိုတုံ့နှောင်မဲ့အချက်တွေဖြစ်လာဖို့ရှိတဲ့အတွက်ကြောင့်စလုံးသေးလို့တူတူငါငါသိကယူမဆိုင်မဖတ်ကြဘဲလက်မှထိုးကြတဲ့အတွက်ကြောင့်ဒုက္ခရောက်တာတွေလည်းရှိတတ်ပါတယ်။ဒါကြောင့်မို့ reach the small print ကတော့စလုံးသေးသေးနဲ့ရေးထားတာတွေကိုလည်းဖတ်ဖို့မမေ့နဲ့လို့သတိပေးထားတာဖြစ်ပါတယ်။ idiom ဆိုတဲ့တပိုက်ဒေဘကသိမကွာလှပါဘူး။တစ်ခုခုကိုသဘောမတူမီအသေးစိတ်တွေကိုသေသေးချာချာလေ့လာဖို့သတိပေးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ My brother warned me to read the small print.Before signing the contract.
ကျွန်တော်စာချုပ်ကိုလက်မှတ်မရေးထုတ်ခင်အသေးစိတ်ကိုတည်တည်ချာချာဖတ်ဖို့ကျွန်တော်အကူကကျွန်တော်ကိုသတိပေးခဲ့တယ်လို့ထိပ်ပြရပါတယ်။ ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ My brother warned me to read the small print before signing the contract
ခုဆက်လက်တင်ပြပြီးမှာကတော့
Read my lips
ဖြစ်ပါတယ်ဆာလုံးပေါင်းက READ read ကဖတ်ပါ MYMY ကကျွန်တော်ကျမရဲ့ LIPS lips ကနှာခမ်းတွေဆိုတော့ဇလူဟုန်ရဲ့တိုက်ရိုက်ထေပဲကတော့ကျွန်တော်ကျမရဲ့နှာခမ်းကိုဖတ်ပါပေါ့ဒါဟာလေနားမကျရသူတွေအနေနဲ့တစ်ဖက်ကပြောတာကိုနားလည်နိုင်ဖို့ပါဇက်လှုပ်တာတွေကိုလိုက်ဖတ်ပြီးအတိတ်ပဲကြောက်ယူတဲ့အတုံးကနေဆင်းသက်လာတယ်လို့ဆိုနိုင်ပါတယ်နေ့စဉ်ဘဝမှာတော့ပြောတဲ့လူရဲ့မျက်နှာကိုမကြည့်ပဲအတန်ပဲနားထောင်တာတဲ့ပြောတဲ့လူရဲ့မျက်နှာကိုလည်းကြည့်တစ်ချိန်မှပဲနားလည်းထောင်ရင်သူဘာပြောနေတယ်ဆိုတာကိုကောင်းကောင်းအာရုံစိုက်နိုင်တယ်လို့ကောင်းကောင်းလည်းသဘောပေါက်နားလည်မှဖြစ်ပါတယ်ဒါကြောင့်ဒီအတုံးရဲ့ idiom အတိတ်ပဲကပါပြောနေတယ်ဆိုတာကိုတည်တည်ချာချာနားထောင်မှုပြောတာဖြစ်ပါတယ်ဒီအတုံးကို2018 November လကကွယ်လွန်ခဲ့တဲ့ American ရဲ့40တူးမြောက်သမ္မတဖြစ်သူ George H.W. Bush က1988ခုနှစ်ကသမ္မတဖြစ်မင်းဆွေလှူရှားစဉ်မှာ Read my lips no new taxes ပြောတာကိုတည်တည်ချာချာနားထောင်ကြပါအခွန်အသစ်ထပ်မကောက်ပါဘူးဆိုပြီးကြေပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့သူ1989ခုနှစ်မှာသမ္မတဖြစ်လာခဲ့ပြီးနောက်ပိုင်းဘတ်ဂျက်အသုံးစရိတ်ညှိနှိုင်းဖို့လိုအပ်တဲ့အတွက်အခွန်တိုးကောက်ခဲ့ရမှာသူလည်းနောက်ထပ်သမ္မတတည်တံမှာအရွေးမခံရတဲ့အခြေအနေဆိုက်ခဲ့တာဖြစ်ပါတယ်။ Read my lips ဆိုတဲ့အသုံးနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာသူ့ကိုမကြခဏထောက်ပြပြီးတော့ရေးသားတာလည်းခံခဲ့ရတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Read my lips.I'm not going to tolerate rudeness anymore.
ကျွန်တော်ပြောတာကိုတည်တည်ချာချာနားထောင်ပါ။ရိုင်းဆိုင်တာတွေကိုကျွန်တော်ဆက်ပြီးတော့တီးမခံတော့ဘူးလို့ဒီပေးရပါလေ။ George Groopy ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Read my lips. I'm not going to tolerate rudeness anymore.
ခုနောက်ဆုံးတင်ပြပေးမှာကတော့
Read between the lines.
ဖြစ်ပါတယ်။စာနှုန်းပေါင်းက READ read ကဖတ်ပါ BETWEENT between ကကြားမှာ THE the LINES the lines ကစာကြောင်းတွေဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စာကြောင်းတွေကြားမှာဖတ်ပါပေါ့ဒီသုံးဆင်းသက်လာတာကတော့ရှုပ်ဝဲအကြောင်းအရာတွေကိုစစ်အတွင်းကခြေနံရိုက်ပြီးစကွက်တွေနဲ့ပို့ရမှာဆင်းသက်လာတာဖြစ်ပါတယ်စာကြောင်းတွေကဘာကိုဆိုလိုတဲ့ဆိုတာကိုအနှစ်တိတ်ပဲကောက်တက်ဖို့ဖြစ်ပါတယ်နေ့စဉ်အတုံးမှာတော့ရေးထားတဲ့စာဆိုရင်လေတကယ်ခန်းစားချက်ကိုမရေးထားပေမဲ့စာသားအနေထားကိုကြည့်ပြီးအခြေအနေကိုခန့်မှန်းကြည့်နိုင်တာကိုဆလိုပါတယ်လူဆိုရင်လည်းအလားတူပါပဲပြောတဲ့စကားတွေရဘာကိုဆိုလိုတဲ့စိတ်ရင်းကဘယ်လိုရှိတဲ့ဆိုတာကိုအခြေအနေကိုအကဲခတ်ပြီးအတိတ်ပဲကြောက်ယူနိုင်တာမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary said her marriage is fine.But reading between the lines, I think they're having problems.
Mary ကတော့သူ့အိမ်တောင်ကြီးအဆင်ပြေတယ်လို့ပြောတာပဲ။ဒါပေမဲ့အခြေအနေကိုကဲခတ်ကြည့်ရတာကသူ့ပြဿနာတက်နေပုံရတယ်လို့ကျွန်တော်ထင်တယ်လို့ဒီပေးရပါတယ်။ George Groopy ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mary said her marriage is fine, but reading between the lines,I think they're having problems.
Did you remember? Read go chicken bi tin pya ke de idiom a thon ni ga ro.
Read the small print. Read my lips. Read between the lines.
Do phit ja ba de. Now tin ba ko lo chin myo ma le naw tha idiom a thon ni go select tin pya pe u ma mo saung myo na sin ja ba shin.
Do lo la tan po cha de American idiom thon English tin gan sa go na sin ke ya da ba khmyar.ဒီရဲ့တင်းငွေနေမနဲ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်မကြခင်မှာတိုက်ရိုက်လေးလိုင်းအစီအစဉ်နားဆင်ရမှာပ
ါ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6:00ခွဲရှိပါပြီ။ VOA American အတန်ကနေတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9:00အထိလိုင်းနိုမီတာ32 kHz 933၊လိုင်းနိုမီတာ40 kHz 0483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190တို့ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေညကဆွေးနွေးကြတဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ကအစိုးရအဖွဲ့ဝင်တချို့ကိုမကြားသေးခင်ကပဲရာထူးကဖယ်ရှားလိုက်တဲ့အတွက်ဒါဟာအယက်သားအစိုးရလက်ထက်အစိုးရတွင်ပြည်ပြောင်းလဲရေးဒစိတပိုင်းအဖြစ်နဲ့ထောက်ခံသူတွေရှိသလိုအပြောင်းလဲဒီမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဝေဖန်နေသူတွေလည်းရှိပါတယ်။ကချင်ပြည်နယ်မှာသာမကအခြားပြည်နယ်နဲ့တိုင်းပြည်အပြင်ပြည်ထောင်စုအစိုးရအတွင်းမှာပါလူမှန်နေရာမှာပြည်ပြောင်းလဲဖို့လိုအပ်နေပါပြီလား။အပြောင်းလဲကိုဘယ်လိုပုံစံနဲ့လှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ်။
ပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့အစိုးရတွင်ပြည်ဝင်ပြောင်းလဲရေးနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့မကြတဲ့ရင်တော့ပဲယာယီကဖယ်ရှားလိုက်တဲ့အတွက်ဒါအယက်သားအစိုးရလက်ထက်အစိုးရတွင်မှပြည်ဝင်ပြောင်းလဲရေးဒစိတပိုင်းဖြစ်တဲ့ထောက်ခံတဲ့သူတွေရှိသလိုပဲအစိုးရဖွဲ့ဝင်တွေပြောင်းလဲလုပ်တဲ့နေရာမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဝေဖန်တာတွေလည်းရှိပါတယ်ဆိုတော့ကချင်ပြည်နယ်မှာသာမကတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေပြည်ထောင်စုအစိုးရအတွင်းမှာရောပြည်ဝင်ပြောင်းလဲဖို့နောက်လူမှန်နေရာမှာဖြစ်ဖို့လိုအပ်ချက်တွေရှိနေပါသလားအပြောင်းလဲတွေလုပ်ဖို့လိုရဆိုရင်လည်းဘလို့ပုံစံမျိုးနဲ့လုပ်တင်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဒီပင်တိုင်းဆွေးနွေးဖို့အတွက်ဟိုဖိတ်ခေါ်ထားသူတွေရှိပါတယ်တူကတော့ဒီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြာဖြစ်ပါတယ်နောက်တူကတော့ဒီမဟာဗျူဟာနဲ့မူဝါဒရေးရလေးလာရေးဌာနမြန်မာနိုင်ငံကဥအောင်သူငိမ့်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးတစ်ချက်အနေနဲ့ကတော့ဒီအခုကချင်ပြည်နယ်အစိုးရဖွဲ့ဝင်တွေဖယ်ရှားလိုက်တဲ့ကိစ္စကိုပြန်ကောက်ပြီးတော့ဆွေးနွေးစီခြင်းပါတယ်ဆိုတော့အရင်ဆုံးတော့ဒေါက်တာတူကြာခင်ဗျာအခုကျွန်တော်ကြားရသိရသလောက်ဆိုရင်တော့ပေါ့လေဒီတာဝန်ကဒီဖယ်ရှားခံရတဲ့သူတွေပြောရသလောက်ဆိုရင်တော့ဟိုသူတို့ကိုယ်တိုင်လည်းဟိုဖယ်ရှားခံတဲ့အကြောင်းမသိဘူးလို့ပြောရကြားပါတယ်ဒီဒေသခံဒီတိုင်းရင်းသားနိုင်ငံကြီးခေါင်းဆောင်တူအနေနဲ့ရောအခုဒီကချင်အစိုးရဖွဲ့ဝင်ဝန်ကြီးတွေဟိုဖယ်ရှားခံတဲ့ပိဿနဲ့ပတ်သက်လို့ဘလောက်ထိသိထားတာရှိလဲသူတို့ဘာကြောင့်ဖြုတ်ခံရလို့နားလည်ထားတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီတော့အစိုးရအနေနဲ့ပေါ့ဒီအစိုးရအကောင် good governance ကျင့်စေခြင်းနဲ့တကြောင်ဒီအရင်ချင်းဖြစ်တဲ့ပုဂ္ဂိုလ်တွေကိုဝန်ကြီးတိခန့်တော့မှအရင်ချင်းမြင်တဲ့ခြားသားမှုအဲ့ဒါနဲ့တန်မမှန်မှုရှိတဲ့ဒီအတိရှိတဲ့ဝန်ကြီးတွေတော့ဖေချခိုင်းရမှာဖေချပြောမှာဒါအစိုးရတန်းစီတန်းစီရေလောက်ကြာပါပဲလေနော်အဲ့တော့ဒီဟာကတော့သူတို့ဒီအချင်းချင်းနဲ့တည်းဒီမကားမှုတခြားတွေကတခြားတိုင်းတွေကြီးနောက်ဒီတော့သူကြည့်ရမှာလည်းလို့ပို့အဲရှိတယ်ဆိုတော့လေကြားပြရပါတယ်ဆိုတော့ကျွန်တော်တို့အချင်းချင်းနဲ့မှာဒီလိုလုပ်ခြင်းဟာဒီအစိုးရအနေနဲ့တော့ဒါအဲတဲ့ policy အရာလုပ်တယ်လို့ကျွန်တော်မြင်တယ်ဒါအစိုးရကောင်းတယောက်ပေါ်ပေါက်လာဖို့ဒါမှလည်းတန်းပြီးအကျိုးပြီးတော့အကျိုးစေဖို့နဲ့ပါလို့ဒါကြောင့်သူလုပ်တဲ့ဟာအခုဒီချင်းချင်းနဲ့ဆွေးရအဲဒီမှာလုပ်တဲ့ဟာတော့ policy ရတော့ဒါဘာမှပြောပြမရှိဘူးလို့ကျွန်တော်ပြောပြပါတယ်အတူတူဒီ democracy စတင်ပြည်လုံးလာနေတဲ့ကျွန်တော်နိုင်ငံမှာအပြည်သူလူထုအတန်ပြည်သူလူထု border standard ကိုအဓိကထားမှာအခုတန်ကြာစာတွေပို့လာတယ်တန်ကြာစာတွေအဲရောက်ရှိလာတဲ့ကြောင့်အဲဒီအာဏာရအပါဒီဘူကတော့လောက်ဒီကောင်တို့အစီရတော့လောက်မလို့အဲဒီအကူအေးအေးဆောင်ရကြရတာဖြစ်တာလို့အဲ့တော့အဲ့လိုလုပ်တဲ့နေရာမှာဒါကျွန်တော်ဒီဟိုအပြောလို့ဆိုလို့ရှိရင်လက်ရှိပြည်သူ့ဘုရားကဝန်ကြီးအရဆိုလို့ပုံမှန်နေရာ63မှာလည်းဒါပါပြတာဖြစ်ပါလေအဲ့ဒါကအပြောလဲလို့နေတာပေါ့နော်အဲ့ဒါတို့တော်မှာဒါဟိုတဲ့တိုင်းကြစာတွေရောက်လာလို့ရှိတာတော့ဒီပေပဲဒီကိစ္စနဲ့တို့တော်မှာအဲ့တို့တော်ကနေပြီးတော့မှာဒါအများစုသောက်ခံလို့နေတာရှိရှိတဲ့ပုဂ္ဂိုလ်ဒီတမ်းသားစီဒီတမ်းသားကဒါကိုပြန်ပြီးတော့မှာဒါအဲ့ဒါမိသားစုကြမ်းနဲ့ဆွေးရတယ်ရှိနေတာပဲဒီကကြတော့အခုဒီလိုပုံစံမျိုးသူတို့လုံလာတာပဲလို့တော့ကျွန်တော်အဲ့လိုအဲမြင်တယ်အဲ့လိုအားရကျွန်တော်ဒီ ပါလို့ရှိရင်ဒီမိမိနာမမရှိဘူးဗျာ။နောက်ဒီမိမိနာမရှိဆိုတာဒီလိုတွေကဘယ်လိုပါအဖြစ်လို့ဒီလိုလုခံရတယ်လဲဟာလားတန်ကြာစာပါပြီပါတယ်လေပေါ့။အဲဆွဲခါကြတော့ဒီမိမိနာမအပိုင်းမှာတော့အားနည်းချက်ရှိတယ်။ဒါအမှန်သဘောချင်းတန်ကြာစာတွေရောက်ရှိလာတဲ့သူယူပါလို့ဒီစ်ပြမတာအမှန်အတန်အမှန်နဲ့တန်တာလုပ်ရပါ။အဲလုပ်တဲ့အခါမှာတော့ဒါဟိုသိရှိရှိတယ်လို့တော့ခံကြရမှာပေါ့လေ။ အဲ့လာတခုအားနည်းချက်တခုရှိနေတယ်လို့ကျွန်တော်မြင်တယ်အားကြောင့်လို့ဒါပြီးတော့ကဘာလဲဆိုကျွန်တော်ဒီစဉ်းစားကြည့်လာကဒီအဖြစ်ရှိတဲ့ဆွေးမြန်မာဒီစဉ်းစားကြတာကိုမပြည့်စုံနိုင်လို့ရှိရင်ဒီတော့အစိုးရမှာတော့လောက်အောင်လက်ချက်အနာရပါတီမှာတော့လောက်အောင်ပုံကြီးဒီပုံကြီးမှာချိတ်ခိုက်သွားနေတယ်ပြောမှာဒီအဲဒီကျွန်တော်ဒီကြောင်းတဲ့ခံရရတဲ့
အဲဒီကျွန်တော်ဒီကြောင်းတဲ့ခံရရတဲ့သူပဲခံရရတဲ့ကျွန်တော်ဆိုလို့ရှိရင်တော့ပုဂ္ဂိုလ်တွေနေနေလဲဒီဒီဒုမတ်ဒီလိုသူပဲခံရတော့တဲ့အပြစ်မရှိဘဲနဲ့သူပဲခံရတယ်ဆိုလို့ရှိရင်တို့လည်းတို့ကဒီခါလည်းအများကြီးညွန်နေသွားနေတယ်ကြားသိမ်းသွားနေတယ်ဒါကြောင့်မလို့ဘုံလို့မြေမှာဒါမှန်မှန်တန်တန်ဖြစ်သွားတာအိမ်မှာကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ဟိုနောက်တစ်ခု တာရှိမယ်ဆိုပြီးတော့အဲ့လိုပေါ်လေးဟိုပြောကြဆူရတဲ့ဟိုသူခံမှန်းချက်တွေကလည်းရှိနေဆိုဒါတွေကဘလောက်တိဖြစ်နိုင်ကြီးရှိရလို့ဒေါက်တာတူကြတို့နားလည်ထားလဲခင်ဗျာ
အဲကျွန်တော်အမြင်ကတော့ဒီလိုတာဒီလိုတက်တဲ့ဆက်နေတာတော့နည်းနည်းကြပါပြီဒါပြောလို့ချွတ်ချလာနေတယ်စားကြလာကြပါပြီဒီအဲ့နည်းတော့တင်းနေခံပုဂ္ဂိုလ်ကြီးမလားသင်ပြရတော့ဆိုတော့နည်းတော့တင်းနေခံပုဂ္ဂိုလ်လေးလာတော့လေကျွန်တော်ဆေးရနေပါလာတော့လေဆွဲထားကြတယ်အဲ့ဒီမှာဒီတင်ကြစာပေးတာတို့ဒါမျိုးနဲ့သင်ပြတာတို့ဆက်ဆံရတော့ဘုနော်ဒါဒီလည်းမရှိဘူးလို့မပြောနိုင်ဘူးလေဒါကြအလုံးပေါင်းစပ်သားနေပါလေတော့ကြသားပြီးအခုဒီအခုဒါဒါဒီအရေးယူဆောင်ရွက်အဲ့ဒီမြန်မာနိုင်ငံမြန်မာတို့ရဲ့အနေအထားမျိုးရှိလို့ဘယ်လိုလုပ်လာတာလဲဘယ်လိုကျွန်တော်ရေးသပါတယ်နော်ဆရာတို
့ Okay ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဟိုလက်တလောပေါ်လေးဟိုလောလလက်ကျွန်တော်တို့မြင်ခဲ့ရတာတော့ဒီအချင်းပြင်းမှာစိုးရပြင်းနေစိုးရတယ်မှာအပြောင်းလဲဖြစ်သွားတယ်ဆိုတော့ဒီအခုဒီပြီးခဲ့တဲ့ဒီအပြောင်းလဲနဲ့ပတ်သက်လို့ကိုအောင်သူငယ်အနေနဲ့တို့ဟိုတရားဝင်တော့ဒီစိုးရပိုင်းကတော့ထုတ်ပြန်ကြေညာတာမျိုးတော့မရှိတော့ဒါပေမဲ့ဒီအပြောင်းလဲနဲ့ပတ်သက်လို့ဘလို့နားလည်ထားတာမျိုးရှိလဲကိုအောင်သူငယ်ဒါဘလို့ပြောလဲစိုးရလက်ထက်မှာဒီအရသာစိုးရဒီပြင်ပြောင်းလဲဒီစိတ်တပိုင်းဖြစ်နေလှုပ်တဲ့လှုပ်ရမျိုးလို့ဆိုနိုင်လားခင်ဗျာ
ဟုတ်ကဲ့ဟိုပထမဆုံးပြောချင်တဲ့အချက်ကတော့လုံးဝကိုင်းနေမြင်တာမျိုးမရှိဘူးလို့ပြောချင်တာကပြလို့လဲဆိုတော့အခုလက်ရှိဘလို့ဖားရတဲ့ပုံစံမျိုးရဆိုရင်တချင်ပြည်တွေကရပ်တဲ့အဖွဲ့ကြီးတွေကလည်းကြောက်ထူရတယ်ဒါပါလို့ဒီလိုမျိုးထောက်ရတာအရေးကြီးတာလက်တည်းပေါ့နော်ဒါပြီးလည်းဆက်ကကြတော့လည်းအရှူရကအခုချိန်ကြီးတော်တော်ဝင်ပြေးကြတာမရှိတဲ့အခါကျတော့ပြုံးတို့လည်းမိဘနဲ့ဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့ဒီအစိုးရတရားနေနဲ့ဆုံးဖြတ်လို့ရပါတယ်ဝန်ကြီးအပြောင်းလဲလုပ်လို့ရပါတယ်ဆိုတော့ဒါပေမဲ့ဒီအနေဒီရုပ်ောက်ပွဲကာလကပြီးခဲ့တဲ့တတိယဆိုင်ကျွန်တော်ရှင်းနေကိုယ်နည်းမြင်တာမှုနဲ့ဘာဖြစ်လို့ဆောင်ရွက်ရလဲဆိုတဲ့ကိစ္စခုနကတော့ဒါကြည့်ကြလဲထောက်ပြသွားပါတယ်ဒါအရေးကြီးတယ်လို့ကျွန်တော်ရှင်းပါတယ
်ဟုတ်ကဲ့ကိုအောင်သူငယ်ဆွေးနွေးရခြေစူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝတ်ထုတ်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်ကျွန်တော်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုချင်းမြင့်ဖြစ်ပါတယ်ကိုချင်းမြင့်ဟိုဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြင့်ကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဆရာကျွန်တော်တို့ကလေဒီပြင်ကြောင်းလေးတစ်ခါမှာဒီဒီစနေမှာပြင်ကြောင်းလေးလေးတစ်ခါမှာကိုလည်းမြင်တာမို့လဲကျွန်တော်တို့ရှိတဲ့ရှိလာဖို့ပေါင်းတယ်လိုအပ်တယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျအမှတော်လည်းလေကျွန်တော်တို့ဒီကြည့်ကြောက်ပေါ်နေတယ်ကျွန်တော်ဒီမျိုးဒီလမ်းကြောင်းอ่ะပို့ပြီးတော့ကျွန်တော်တို့ဒီဆိုရင်ကျွန်တော် NLD ဆိုရတဲ့ကိုလုပ်လဲလုပ်ပြမှာဖြစ်ပါလိမ့်မယ်။ဒါမှလာရင်ကျွန်တော်တို့ကြည့်ဒါမဲ့ကျွန်တော်တို့2020မှာလည်းအချိန်ကြီးကောင်းနေတယ်လို့ထင်ပါတယ်။ကိုယ်အမြင်သာမှုကတော့ရှိလီကောင်းနေပါပဲ။ဒါမဲ့ညတာမှုတော့လိုတာပေါ့ခင်ဗျာ။ဟုတ်ကဲ့ပါ။
โอเคเจซุบาสรุปดาก็โหเสียตู้จาโหโกอองตุงยิงโหทอดปะซอดาดิရှိပါတယ်สรุปเสียตู้จาဒီเนี่ยมาကျွန်တော်တခုပြန်မေးခွန်းထုတ်ခြင်းတာတော့အခုဒီပွင့်လင်းမြင်သာမှုကိစ္စကိုပြောနေတယ်ဒီဆိုးအနေနဲ့လည်းပွင့်လင်းမြင်သာမှုဟိုရှိရှိနဲ့ဒီဆိုးအတန်းမှာလောက်ပါမယ်ဆိုပြီးဂရိကဝိတွေလည်းပြုတ်ထားတာရှိတော့ တခုဒီလိုအပြောင်းအလဲတွေမှာပေါ့လေဒီအစိုးရအနေနဲ့ဒီဟိုချက်ချင်းလည်းငယ်မထုတ်ပြန်နိုင်တဲ့အခြေအနေမျိုးတွေဘာတွေများရှိမယ်လို့ခံမှန်းလဲဒီလိုပေါ့လေဟိုပွန်လင်းမြင်သာမှုရှိရှိရုပ်တရက်ချပြဖို့ခက်ခဲနေတဲ့အခက်အခဲတွေရောဘာတွေများရှိမယ်လို့ယူဆလဲ
အစိုးရအဖွဲ့မှာအဖြစ်အပျက်မရှိနေတဲ့ဆိုတာကျွန်တော်လည်းသိကြမပြောနိုင်ဘူးဒီနေ့မြင်သာမှုအဲမရှိခဲ့နေတဲ့ဒီလိုတွေကဒီကိစ္စပေါ်မှာဒါဝင်နေလို့ပေါ့နော်အဲ့ဒါကိုဒီပြနေပါလို့ဒီစားကတော့ဒါတွေကိုသူမတော်ကြာပြရတဲ့ပုံနဲ့လည်းကြားနေစေပါအဲ့ဒါလို့ဒါဒီဟာကဘာလို့ဒီလိုဖြစ်ရလဲဘယ်သူကဘယ်ပါကဘယ်လိုဘယ်လိုအတိမမှုရှိတယ်အင်ကြစားဘယ်လိုရှိပါတယ်ဆိုရစားလို့ဒီလိုဒီကအမှန်တိုင်းချပြမယ်ဆိုတာရင်းတာရည်ကြည့်ပါရဲ့အဲ့ဒါမလို့ငယ်မှုဆိုလို့ရှိတော့ဒီဒီပြဿနာကဒါကျွန်တော်ဒီဒီလိုလိုသူက
အဲဒါဒီမှာနဲ့လက်ခံကြတော့အသေးသေးရှိတယ်လို့ကျွန်တော်ယူဆပါရတယ်။ဟုတ်ကဲ့ဆိုတော့ကိုအောင်သူညိတဘောတော့ခင်ဗျအစိုးရဘက်မှာအခုလိုပေါ့လေဒီလိုအပြောင်းလဲရုပ်တရက်အပြောင်းလဲလုံးရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောဖို့ဆိုအခက်အခဲရှိနေတယ်လို့မယူဆနိုင်ဘူးလားခင်ဗျ။ကျွန
်တော်တင်လာကတော့ဘယ်လိုပဲအခက်အခဲရှိပါသေးရောနော်။ဆိုတော့အဲ့ဒါကကျွန်တော်ဖြစ်နေတကယ့်နိုင်ငံတော်လှုပ်ဝှက်ချက်ကြီးရဲ့မဖြစ်တော့ပါဘူး။ဆိုတော့ဒီအနေအထားမှာတော့ဘာပဲဖြစ်ဖြစ်ဒီကျွန်တော်တို့ PDP ကြီးတွေကညှိနှိုင်းချက်ထားတာကတော့ပေါ်ပေါ်ပြီးတော့ပြင်းနေတာမရှိနဲ့ဘာပဲဖြစ်ဖြစ်ဘယ်လိုဆုံးဖြတ်ဆုံးဖြတ်ဒါပြင်းနေတာမျိုးနဲ့ဆောင်ရက်တင်နေတဲ့အားတော့ကျွန်တော်ချင်းနဲ့ဟိုဘယ်လိုဆိုရမျိုးပါပဲဖြစ်ဖြစ်လိမ့်နေတယ်လို့ဖြစ်ပါ
ဟုတ်ကဲ့ကောင်းမြင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီစာရေးပို့ထားတာ Facebook ကမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ်စာတချို့မဆုမမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်မြမဟန်ဆိုတဲ့ Facebook အကောင့်ကတော့တယံဇာတဝင်ကြီး H လောက်အောင်အလုတ်ကောင်းကောင်းမလုတ်တာတော့ဖားကက်မှာနေထိုင်သူတိုင်းသိပါတယ်တဲ့ Game B Cup ဆိုတဲ့ Facebook အကောင့်ကတော့တခိုးဆိုရင်တော့ထုတ်တာကောင်းပါတယ်တဲ့အေယာဝရီမြစ်ကိစ္စဆိုရင်တော့ကန့်ကွက်ပါတယ်တဲ့အောင်ပဒေါင်းဆိုတဲ့ Facebook အကောင့်ကတော့အဲ့ဒီဝင်ကြီးဝင်ကလေးတွေအလုတ်ပြုတ်တာအလုတ်ထုတ်ခံရတာမြန်မာပြည်ရဲ့နိုင်ငံရေးမှာတော့တိတ်ဆန်းတာတော့မဟုတ်ပါဘူးတဲ့စခွက်လူပြီးတော့ဝေစားမျှစားမတက်လို့မတက်ကြလို့ပဲနေမှာပါဆိုပြီးရေးထားပါတယ
်ဒီစာရီထဲမှာဒီကချင်ပြည်နယ်ကဒီအစိုးရအဖွဲ့အပြောင်းလဲနဲ့ပတ်သက်လို့ခေါ်လဲတဲ့အမြင်တွေတွေ့ရတယ်လို့ပဲဒီဒီမိုကရေစီစနစ်မှာအစိုးရအဖွဲ့ဝင်တွေအပြောင်းလဲလုံးလေးလုံးထားရှိတယ်ဆိုတဲ့သဘောထားတွေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်ကိုစလိုင်းပွေကုံဖြစ်ပါတယ်ကိုစလိုင်းပွေကုံဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคดีวุ่นจี้ชูดิซูราดาดอบาบิโลเลซโนคันเกเรกาโรคัมมันกราเนตโรคันจาเรจโนปโยเนไตเนวุ่นทันดีโกนายงายีเนียมาคาดอดีโลเวเปียมาบอเอรอกูเรจโนปโยเนเรอุซากานายียาทูพิเดเปนายงายีตมาริโอคัมบาเอรอดีวุ่นทาฮอดิโอคันเดคาจารอดีโลเวลาซาราโลเวตรุเซวินซาเมนาคานาริเวเซวินซาเมအဲ့တော့သူတို့လို့ပိုင်ခွင့်ရှိတဲ့ဥစ္စာသူတို့လုပ်ရမှာလည်းမဟုတ်ဘူးနောက်ဆုံးကျတော့တမရကဝင်မကြဘဲနဲ့အနာပေးတာပဲရှာပေါ့အခုကျွန်တို့နိုင်ငံတမတရားတမရဦးဝင်းနဲ့ခန္ဓာနဲ့သူတို့ကအလုပ်တွေကပိုတင်ပြလာတော့သူတို့မြင်တွေ့ရတယ်အဲ့တော့အခုကနေရာလူမှမဟုတ်သေးတော့ဂျန်နဲ့ဝင်ကြီးတွေကိုလည်းအမနာစွာနေရာလေးပေးပါဂျန်နဲ့အထင်ပြတာနည်းပဲကြံတော့ရဲအဲ့တော့လူမှန်နေရာမှာဖြစ်အောင်နိုင်ငံရေးသမားတွေကိုညံ့ညံ့ခံပေးပါလို့ကျွန်တော်ဆက်လက်ပြီးတော့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကိုစလိုက်ပွေကိုဆွေးနွေးရကျေးဇူးပါဟိုကြံတဲ့စာတချို့လည်းကျွန်တော်တို့ပြဖို့ထားရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ Honey Sing ဆိုတဲ့ Facebook အကောင့်ကတော့ရခိုင်ကြတော့လဲဘင်္ဂလီအရေးနဲ့နားလည်မှုလွဲကိုလူမျိုးကြခိုင်လူတို့နဲ့ယုံကြည်မှုတွေလည်းပျက်စီးခဲ့ပါပြီတဲ့အခုတခါကချင်လူမျိုးတွေနဲ့ယုံကြည်မှုထပ်ပြီးတော့ပြက်ပြားပါအောင်မယ်တဲ့ရခိုင်နိုင်ငံတည်ထောင်မဲ့သူတွေနောက်ကချင်နိုင်ငံတည်ထောင်မဲ့သူတွေနောက်ထပ်ဘဲပြည်နဲ့ဘဲနိုင်ငံကနေတည်ထောင်ကြအောင်ပါမလဲစောင့်ကြည့်ရပါအောင်မယ်ဆိုပြီးရေးထားပါတယ်။အမေရိကန်ကမောင်ဒသနာကတော့ဒီမိုကရေစီအတွေးခေါ်အယူအဆတွေမရင့်ကျက်သေးတဲ့ကျွန်တော်တို့လိုနိုင်ငံမှာတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲသွားနေရတဲ့အခုလိုအချိန်မျိုးမှာပြည်ထောင်စုအစိုးရထဲမှာပဲဖြစ်ဖြစ်ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရထဲမှာပဲဖြစ်ဖြစ်ဝင်ကြီးတွေကိုတာဝန်ကနေရက်စဲတာနှုတ်ထွက်ခွင့်ပြုတာအစားတို့ခန့်တာအဲ့ဒီလိုကိစ္စရက်တွေမှာတဲ့ပြည်သူတွေကအစိုးရအပေါ်မှာယုံကြည်မှုရှိလာအောင်ပူးပေါင်းဆောင်ရွက်ခြင်းနဲ့စိတ်ရှိလာအောင်အကြောင်းကျိုးတွေပြပြီးပွင့်လင်းမြင်သာစွာချပြတင်တယ်လို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်။နောက်အထူးသဖြင့်ကတော့စစ်ပွဲတွေဘဝလုံခြုံမှုမရှိတဲ့ပြည်နယ်အစိုးရအဖွဲ့တွေထဲမှာပြုပြင်ပြောင်းလဲရေးတွေကပိုပြီးတော့မှပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့ယူဆမိပါတယ်တဲ့။နောက်ပြီးတော့တာဝန်ကနေရက်စဲခံရတဲ့ဝင်ကြီးတွေပဲဖြစ်ဖြစ်
မိမိရဲ့သဘောအလျောက်နှုတ်ထွက်သွားတဲ့ဝင်ကြီးတွေပဲဖြစ်ဖြစ်ပြည်သူကိုတာဝန်ခံတဲ့ဝင်ကြီးတွေပြီးပြီးပြည်သူတွေကတန်လျာကင်းအောင်လို့တနည်းနည်းနဲ့ရှင်းပြတဲ့တယ်လို့ယူဆမိပါတယ်တဲ့တကယ်လို့များဒီလိုသာပွင့်လင်းမြင်သာမှုမရှိခဲ့ဘူးဆိုရင်အစိုးရအပေါ်မှာနိုင်ငံရေးပါတီတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေရဲ့ဝေဖန်ထိုးနှက်ချက်တွေကြောင့်ပြည်သူတွေကဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာအကြီးအကျယ်တန်လျာဖြစ်နိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီစာရေးထဲမှာတော့ဒီအခုအပြောင်းလဲလုပ်တဲ့ပုံစံအပေါ်မှာဘဝင်မကျတဲ့သဘောထားတွေနဲ့စိုးရိမ်မှုတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့ဒေါက်တာတူးကြခင်ဗျအခုလို့ဒီအစိုးရဖော်ဝင်တဲ့အပြောင်းလဲလုပ်တဲ့ပုံစံမျိုးကအကောင့်ထက်အစိုးရဘက်ကိုဦးတည်နေတာမျိုးပေါ့လေဒါမှမဟုတ်လေစောစောကဒီစာထဲမှာထောက်ပြသလိုပေါ့တိုင်းရင်းသားတွေနဲ့ယုံကြည်မှုပြတ်လောက်တဲ့အထည်မျိုးတကယ်ပဲအန္တရာယ်ဖြစ်နိုင်သလားခင်ဗျဟု
တ်ကဲ့ဗျာဒီမြတ်သားဒီကျန်းစီရေးမှာဖြစ်ခဲ့နေတယ်ဗျာဒါကြောင့်လဲဆိုလို့ရှိရင်အခုဒီချင်းချင်းနဲ့အဲမာဒီအစရာအဖွဲ့မှာဒီဝင်ကြီးချုပ်နဲ့အဲဦးအစ်လာအောင်ဒီနေရာကိုပါလာတယ်။နောက်လည်းပါတဲ့မှာဦးအစ်လာအောင်ကအခုပြန်စားတာဝင်ကြီးကိုတာအခုကရေသာဝနာရေးသေးလိုက်တယ်ဒီအဲဒီအော်ဒါဖြစ်ပေါ်လာတာဘယ်လိုလဲ။ဒါကြတော့အခုဒီပြန်ခတ်တဲ့နေရာမှာဒီဒီချင်းအဲဘယ်တော့ပါလာမလဲ။နော်ဒါကျွန်တော်စောင့်ကြည့်ရမှာ။အဲပြောချင်တာပါလဲဆိုလို့ရှိရင်ဒါဒီကြားချင်ရေးပေါ့နော်။အတိုင်းတိုင်းကြားချင်ရမှာဒါသိခက်လာနိုင်တယ်။ဒါကြောင့်လည်းဆိုဒီစိတ်ထဲမှာအနေနဲ့လည်းဒါမဆူဆူခံစားရတဲ့ပေါ်လာပါပဲ။အဲကြောင့်မလို့ဒီဟာကတော့သူလူအပ်သူအဲဒီလိုအရေးယူရတဲ့စာသာတပိုင်းရှိတယ်လေ။အမေတပိုင်းမှာတော့ဒါအဲကျွန်တော်တို့ကြံခတ်တဲ့နေရာလည်းဒါဒီဒီတရားဒီလိုတရားဒီကခံရသုံးကြည့်နေတာဖြစ်တယ်။ဒီဒီဟာကတော့ဒါဆိုရင်ကြည့်တယ်ရှာတယ်အဲပြတ်တာတစ်ခုပေါ့လေ။ဒါရောတဲ့ဆိုင်အပြည့်အနေနဲ့ဒါလေးလေးမှမှဒီအစီအစဉ်ကျတော့ဒီအပြည့်ပါနဲ့အဲဆက်လက်ဆောင်ရွက်နေကြတယ်။အာအကြံဆက်တဲ့နေရာမှာဒါအများကြီးဒါစနစ်တကျဖြစ်ဖို့ဦးစားပေးရဖို့ဦးပေးဖို့တော့အပြည့်လို့ကျွန်တော်ယူပါတယ်ခင်ဗျာ။
โอเคဆိုတော့ကိုအောင်သူညိအမြင်ရောခင်ဗျာအခုဒီအစိုးရဒီချင်းပြည်နယ်အစိုးရထဲမှာအပြောင်းလဲလုပ်တဲ့ပုံစံမျိုးကဒီတိုင်းရင်းသားတွေနဲ့ယုံကြည်မှုပြပြတဲ့အနေမျိုးထိကြုံရနိုင်တဲ့အခြေအနေမျိုးမြင်မိလား
။အခုလက်ရှိဟိုဘာခုံးလဲပြည်နယ်အစိုးရတွေမှာဆောင်ရွက်တဲ့ကိစ္စမျိုးဆိုရင်တော့လေပေါ်ပြီးတော့တတိထားတင်တယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့ကျွန်တော်ဆွေးနွေးနေတာကတော့ပြီးခဲ့တဲ့ကျွန်တော်တို့ဘာဆလာအစိုးရလက်ထက်မှာလည်းရှိပါတယ်ခဏကြာကြာရင်ဝင်ပြီးတော့အနာပေးလိုက်တယ်ခဏကြာကြာရင်ကျမယူချောင်းပြခြင်းနဲ့နှုတ်ထွက်တယ်ခွင့်ပြုလိုက်တယ်ပေါ့နော်ဒါမျိုးတွေရှိပါတယ်ပြီးခဲ့တဲ့ပြည့်စုံရတစ်လျှောက်မှာလည်းဒီလိုမျိုးနဲ့ဟိုဘာတွေဖြစ်မှမသိဘူးဆိုတော့ကျွန်တော်ကြုံခဲ့တဲ့ပြဿနာတွေကတစ်လျှောက်လုံးရှိပါတယ်အဲ့တော့ဒီမိုကရေစီထင်ရောက်တဲ့အချိန်ဒါအကြောင်းကြောင့်မှမသိဘဲနဲ့ကျွန်တော်ပြည်လိုက်ဒီလိုထောက်လိုက်ဒီလိုဆိုတာကတော့ကျွန်တော်ထင်တယ်မဖြစ်တဲ့ကိစ္စတခုလို့လည်းဒါကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဒီကိုအောင်သူငင်းသဘောထားနဲ့ခက်ဆင်ဆင်ပါပဲဒီမှာအခုကျွန်တော်တို့ဒီဆွေးနွေးပွဲမှာဒီ Facebook ပေါ်ကနေကျွန်တော်တို့တိုင်းမှတ်ချက်ပေးနေတာတယောက်ရှိပါတယ်ဦးတူးဆိုတဲ့အကောင့်ပါရှင်မှာသူကတော့ထုတ်ပယ်ခြင်းလဲအကြောင်းကြောင်းတော့ပြောပြတင်ပါတယ်ဆိုပြီးတော့သူကမှတ်ချက်ပေးထားတာရှိပါတယ်ဆိုတော့အခုဆိုရင်လည်းပဲဒီတချို့တိုင်းနယ်ပြည်နယ်ကအစိုးရဖွဲ့ဝင်တွေကိုကျွန်တော်တိုင်းနယ်တန်းနယ်ဆိုတဲ့သတင်းမျိုးတွေကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဒီကချင်ပြည်နယ်ပါမဲဖြစ်ဖြစ်ပေါ့လေတခြားတိုင်းနယ်ပြည်နယ်တွေပြည်ထောင်စုအစိုးရထဲမှာပဲဖြစ်ဖြစ်ပေါ့အပြောင်းလဲလုပ်ဖို့ပဲဖြစ်ဖြစ်လူမနေရမှာဖြစ်ဖို့ပဲဖြစ်ဖြစ်တကယ်ပဲလိုအပ်တဲ့အခြေအနေမျိုးတွေရှိနေသလားဒေါက်တာတူးကြာတစ်ချက်ဆွေးနွေးပြပါခင်ဗျာကျွန်တော်ဆိုလိုတာတော့ဒီကချင်ပြည်နယ်တွေမကောက်ဘူးပေါ့လေတခြားတိုင်းနယ်ပြည်နယ်တွေရောဒီပြည်ထောင်စုအစိုးရအတွင်းမှာပါကျွန်တော်တို့ပြုအစိုးရအတွင်းပြုရင်ပြောင်းလဲလိုအပ်ချက်တွေရှိနေသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကြားရတဲ့ဒီဒီတိုင်းသတိရှိတော့ဒီတော့ကြည့်ရမှာလဲတချို့ရှိတော့ရှိလာမှာတယ်နောက်ဆိုတခြားတဲ့ဒီတိုင်းဒီပြည်နယ်တမလဲဒီချိန်ချိန်လေးလို့ဒီကြားနေရတယ်။ဒါကဒီနေ့တခုတည်းတော့မဖြစ်နိုင်ဘူး။တခြားလည်းတိုင်းမိသားစုနဲ့ပြည်နယ်ကမှလည်းဖြစ်လာကြအကြောင်းရှိပါတယ်လို့ကျွန်တော်အဲ့လိုပဲပြောကြည့်ပါတယ်။
โอเคဆိုတော့ဒီလိုအစိုးရထဲမှာပြုရင်ပြောင်းလဲရေးတကယ်ထိထိရောက်ဖြစ်လာဖို့ပဲဖြစ်ဖြစ်နောက်ပြီးလူမဲ့နေရာမှာဖြစ်ဖို့ဆိုလို့ရှိရင်ဘလို့ပုံစံမျိုးနဲ့ဘလို့လူမျိုးတွေကိုပါဝင်သင့်မလဲလို့ယူဆလဲဒေါက်တာတူးကျာ
ကျွန်တော်ကတခြားဝိဒေလူရင်းမှန်ဖို့တို့အပ်တယ်ဒီအစိုးရဖွဲ့စည်းတော်မှာဆိုလို့ရှိတာအရင်ချင်းဒီတဲ့ဒီအကျင့်ပြခြံစားမှုပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုစေနာမှန်တဲ့ပုဂ္ဂိုလ်တွေရေးသားဆောင်တဲ့ပုဂ္ဂိုလ်တွေကိုရွေးလဲလို့ဖြစ်ဒါမှလည်းပြောင်းလဲလို့ဆရာလူမဲ့မဖြစ်ဘူးအဲဒီဒီအစိုးရအစတည်းဖွဲ့စည်းတဲ့အချိန်မှာဒီဝင်ကြီးတွေခန့်တဲ့အချိန်မှာဒါလူကြီးတွေနေရာမှာအများကြီးအရေးကြီးတယ်အဲ့မှာမှန်တာမဟုတ်အရှိတူလိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့လိုကြတာ
အင်းနဲ့ချန်တာရိုးတဲ့ဖြစ်တယ်ရွေးလိုက်လို့ရှိရင်နောက်ပေးကြလို့ရှိရင်ဒီလိုမျိုးပြဿနာပေါ်လာတဲ့အခါအခုလိုပဲဒီပြဿနာနဲ့ကြုံလာတဲ့အခါကျတော့အကျိုးအပြည့်နဲ့တော့ဘူးအဲ့ဒီဥစဉ်တကိုင်းတန်းချင်းပြုတ်ပြည့်တယ်လည်းမကောင်းဘူးပေါ့ဗျာဒါကြောင့်မို့လို့စတင်ဖွဲ့စည်းတဲ့အကျိုးအပြည့်ဖွဲ့စည်းတဲ့ချိန်မှာအညာရဲ့အကြီးကြီးရဆိုကျွန်တော်ပြောချင်ပါတယ်ဗျာ
โอเคဆိုတော့ကျွန်တော်ကိုအောင်သူငယ်ရဲ့သဘောထားလဲကြားချင်ပါလေအခုကျွန်တော်ဆိုလို့ရှင်ပေါ့လေအခုတနင်္လာနေ့တိုင်းဝင်းကြီးချုပ်ကိုတိုင်နေတော်တယ်ဆိုတော့အတံမျိုးတွေကြားရတယ်စသဖြင့်ပေါ့လေဒီတိုင်းနေပြည်နယ်ကဒီအစိုးရဖွဲ့ဝင်တွေကိုတိုင်နာတော်တာမျိုးတွေကြားနေရတယ်ဆိုတော့ဒီကချင်ပြည်နယ်ထဲမှာဖြစ်ဖြစ်တခြားတိုင်းနေပြည်နယ်တွေနောက်ပြည်ထောင်စုအစိုးရထဲမှာအပြောင်းလဲလုပ်တာမျိုးပဲဖြစ်ဖြစ်လူမဲ့နေရာမှာဖြစ်ဖို့ပဲဖြစ်ဖြစ်လိုအပ်ချက်တွေများရှိနေသလားကိုအောင်သူငယ်ဘယ်လိုယူဆလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်အချင်းရတယ်ရေဘူးရပြောရင်သူရဲ့တက်တန်းတူကကာလာရောအခုမြန်မာပြည်မှာဆိုရင်၅နှစ်သက်သာဆိုရင်၁နှစ်ခွဲလောက်မှာအပြောင်းလဲလုပ်ကြပါတယ်။ဒါကြောင့်လည်းဆိုတော့ခုနရှင်မပေါ်တဲ့လူကိုထုတ်ချီပေါ်တဲ့လူကိုချက်ပြီးရခါကျတော့ကျွန်တော်တို့နောက်တက်တန်းယူောက်ပွဲအတွက်နိုင်မှုကစားရတဲ့အနေအထားမျိုးရှိပါတယ်။ဆိုတော့အခုချိန်မှာတော့ကျွန်တော်တို့သုံးနှစ်ကာလာလောက်ရောက်လာတော့ကျွန်တော်ထင်တယ်ဒီလိုအပြောင်းလဲကိစ္စတွေကနည်းနည်းများနောက်ကျနေသလားပေါ့နော်။ဆိုတော့နောက်ခအစ်ဝင်လာတဲ့ဝန်ကြီးကလည်းလို့ပုံကံရချင်းသိမှရှိတဲ့ဘူးအနေထားမျိုးတော့ကျွန်တော်သုံးသပ်ပါတယ်အဲ့တော့ခုနပြောတဲ့ဟိုကျွန်တော်တို့ကောလာဟလရေရှိကြတယ်ဘယ်ဝန်ကြီးရဘယ်လိုဖြစ်တယ်ဒီနေရာဘယ်လိုဖြစ်တယ်ဆိုတဲ့အားမျိုးပေါ့နော်ဆိုတော့အဲ့ဒါကြီးကလည်းဟိုကျွန်တော်တို့ပြောမှုခက်ပါတယ်အစိုးရကလည်းနည်းထုတ်ဖော်ပြီးတော့ဟိုပြောလာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒါအားတော့ပုံပြီးတော့ဟိုကောင်းတဲ့ယူဆပါတယ်
โอเคสรุปแล้วเกลอโซอะไรมาปื้นเปียงแล้วทีๆอยากผิดพูนับพี่ลูมันเนียมันผิดพูโหลเลยส่วนย่อบลูปုံสันမျိုးเนี่ยบลูหลูမျိုးนี่โหแท้ๆเนี่ยเลยอยู่ซะเลยโกอองตุนเน
ี่ยสรุปทุกทีเนาะอย่าเฉิงอ่ะเป็ดไม่ชื่ออูบ่เนาะเฉิงอ่ะไม่ชื่อคือมาจนเราเห็นแล้วก็อสูรกูไหนจะ reform strategy ด้วยก็เลยปื้นเปียงเลยด้วยมหาวิวาที่อ่ะที่ชาชื่อขึ้นมาล่ะเออมหาวิวาอย่าอย่าโตมาสมมุติขึ้นหนองมาကိစ္စပေါင်းလုံးလုံးနိုင်လို့อ่ะဆိုတော့အချိန်ရဲသွားပါပြီအဲ့ဒီအချိန်မှာကျတော့ကျွန်တော်တို့ဖြစ်ဖြစ်နာကဒီကိစ္စမျိုးကဦးစားပေးလို့ငါအစီအစဉ်လေးရှိနေဒါတွေကိုတွန်းမယ်ဒီအတွက်ကြောင့်ဖြစ်တော်တဲ့ဒီတွေကဒီတွေကစသဖြင့်ဒီအချိန်မှာမျိုးနဲ့ပြည့်စုံကြောင်းလေးဖြစ်တာမျိုးလေးကျွန်တော်ပုံမြင်နေပါတယ်
โอเคဆိုတော့ဆရာတူချာကိုလည်းပြန်မေးချင်ပါတယ်ဆက်စပ်ကိုအောင်သူငယ်ရဲ့ထောက်ပြဆိုတာတစ်ချက်ရှိပါတယ်တကယ်ဆိုရင်တော့ဟိုသိုးရဲထဲမှာတကယ်ထိရောက်ဖြစ်အောင်ဟိုပြုရင်ပြောင်းလဲရေးလုပ်တင်တာကတော့ဟိုအချိန်တော်နဲ့နှောင့်နေပြီလို့တော့ပြောလို့ရတယ်ပေါ့လေဘာဖြစ်လို့လဲဆိုတော့သိုးကအခုကတက်တန်းတော့တောင်ကျိုးလာပြီဆိုတော့ကျွန်တော်တို့အဲ့တော့အခုလက်ရှိကြံနေတဲ့အချိန်မှာရောပြုရင်ပြောင်းလဲရေးလုပ်အောင်မယ်ဆိုရင်ဟိုအချိန်နှောင့်ပြီလို့ရောဆရာတူချာကယူဆပါသလားခင်ဗျဟု
တ်တယ်ညာကျွန်တော်အမြင်ကတော့ကြောင်သူကြီးပြောတာလည်းဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့နော်လည်းတောင်ပြန်ကြည့်တာပဲအဲ့ဒီနိမိတ်ပြန်ပါလေတိုက်ပြည့်တဲ့ပြည်သူအတွက်အများကြီးလုပ်လို့ရသေးတယ်အဲကြောင့်မလို့ဒီအခုလည်းပဲဒီဒါအပြောင်းလဲလုပ်ပြည့်တဲ့ပုဂ္ဂိုလ်တွေလုပ်ရပါပဲအလိုမနေရမှန်းခန့်ကိုယ်တော့လိုအပ်တာပဲအဲကြောင့်မလို့ဒါဒါဒီအကိုကျွန်တော်ကဒီဒီအချင်းတူတောင်းလို့လည်းသူရထားလို့ဆိုလို့ရှိရင်အဲ့ဒီကြာနေအချိန်ဒီမှာလည်းဒါကျွန်တော်ပြဿနာလေးမျိုးပေါ်လာနိုင်တယ်။ဒါကြောင့်မလို့အပြောင်းလဲပြန်ရှိပြောင်းလဲမှုပေါ့အပြောင်းလဲလို့တည်းလို့ကိုလိုအပ်တယ်လို့ဒါအချိန်ကဘလော့ဖေ့စ်ဘွတ်ကကြာနေအချိန်ကတဲ့ဒီနေ့မျိုးကအကောင့်ဖြစ်အောင်လုပ်ပေးနေကောအစီအမအရေးကြီးတဲ့တာဝန်ဖြစ်တဲ့အတွက်ညှက်ဖြစ်ပါလေရတယ်
โอเคสรุปกูเอาตัวนี้เราก็ดีกูด่ากูเลชิที่ပြောနေတာတော့ဒီအစိုးရအဖွဲ့ဝင်တွေပေါ့เนาะဒီပြည်နယ်ပဲဖြစ်ဖြစ်ဒီပြည်ထောင်စုအစိုးရပဲဖြစ်ဖြစ်အစိုးရထိပ်ပိုင်းတာဝန်ရှိတဲ့သူတွေအပိုင်းအောင်ပြောနေတာကျွန်တော်ဒီအစိုးရရန်နေရအနေနဲ့ရောခင်ဗျာအစိုးရရန်နေရထဲမှာလည်းအရင်လူဟောင်းတွေပဲရှိနေတယ်တချို့ကိစ္စတွေကဟိုအရင်နဲ့ဟိုဘာမှတိတ်မကွာဘူးလဲပတ်နေတဲ့နေရာတွေမှာဟိုအရင်လိုပဲဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေလည်းကျွန်တော်တော်တော်ချဲ့ချဲ့ပြင်းပြင်းကြားပါတယ်ဆိုတော့ဒီအစိုးရရန်နေရအတွင်းမှာရောဒီအစိုးရထိပ်ပိုင်းခေါင်းဆောင်တွေမဟုတ်ဘဲနဲ့ရန်နေရအတွင်းမှာရောလဲပို့ပို့ပြီးတော့တိတိယောက်ဖြစ်အောင်လူမနေရမှန်းဖြစ်အောင်လုပ်ဖို့ဘလောက်အတိုင်းအတာဒီလိုအပ်ချက်တွေရှိနေရလို့ယူဆလဲ
ဟုတ်ကဲ့ခင်ဗျာဟိုပြောမှဆိုရင်ကျွန်တော်တို့အစိုးရဝန်ထမ်းအတွင်းမှာလည်းပြည်ရင်ကြောင်းလေးမဟာဗျူဟာတွေလိုပါတယ်ကျွန်တော်တို့ခေါ်တာ civic service reformကျွန်တော်ဒီကိုပါလေအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဒီ NLD အစိုးရအနေနဲ့သူတို့ပြီးခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကဒါတွေကိုထုတ်ပြန်ကလေးပြည်ပြောင်းလဲမယ်ဆိုတော့ဟိုထုတ်ပြန်ခဲ့တဲ့အချက်တွေရှိပါတယ်ကျွန်တော်အဲ့တော့ကျွန်တော်ထင်တာကတော့ဒီအချက်တွေတိုင်းဆက်လက်ပြီးတော့ဆောင်ရွက်နေသလားမဆောင်ရွက်နေဘူးလားဒါတွေနဲ့တိုင်းကြမလဲပေါ့နော်ဒီတိုင်းနဲ့ပတ်သက်လို့အစိုးရကိုယ်တိုင်ကထုတ်ပြန်ပြီးပိုကောင်းတယ်လို့ထင်ပါတယ
်ဟုတ်က
ဲ့ဒါနဲ့ပြဿနာတစ်ခုကကျွန်တော်ကပဲဒီကိစ္စတွေကိုဥဆောင်လုပ်နေဆိုတော့ကျွန်တော်လည်းလာလို့ဖွဲ့ပါတော့ တော့ဇာတ်လမ်းကိုပေါ်နေပတ်သက်နေလေဆလောကကျွန်တော်တို့ဟိုပြောမှဆိုလို့ရှိရင်ဟိုကြော်တော်တဲ့တင်းကြီးတက်တနာကြီးတက်လာတယ်ဆိုတော့ဒီကမျိုးတွေလည်းရှိပါတယ်ဆိုတော့ဘယ်လိုဆက်လုပ်နေကြလဲဆိုတော့ကျွန်တော်တို့ကြီးကြီးကြပ်ကြပြီဖို့ပြောဖို့ဆိုတော့ဝေဖန်မှုဆိုတာ
ဟုတ်ကဲ့ဟိုဆိုလိုတာကတော့ဒီလိုကိစ္စတွေမှာလည်းကျွန်တော်တို့ကဟိုပုံပွင့်လင်းမြင်သာမှုကိုလေဒါတွေနဲ့ပတ်သက်ပြီးချပြမှာလည်းဟိုလူရဲသိနိုင်မဲ့သဘောထားကိုပဲနောက်ဆုံးဒီပူလာပြန်ရောက်တယ်လို့တော့ဖြစ်နေပါတယ်ဆိုတော့ဒေါက်တာတူးကြာကိုလည်းကျွန်တော်မေးချင်ပါတယ်ကျွန်တော်တို့ဟိုဆော့ဟိုကောင်သူကြီးကိုမေးခွန်းပါပဲကျွန်တော်ဒီအစိုးရထိပ်ပိုင်းဒီတာဝန်ရှိတဲ့အပိုင်းမှာလည်းမကပါလို့ဒီအစိုးရရဲ့ရန်တရားအောက်ခြေကဒီဝန်ထမ်းတွေကြားမှာပြည့်ရင်ပြောင်းလဲလိုအပ်ချက်တွေကဘလောက်ထိကြီးကြီးမားမားရှိနေတယ်လို့ယူဆလဲခင်ဗျဟု
တ်ကဲ့ဒီကိုဒီလိုကိုပြောင်းလာတယ်ဆိုလို့ရှိရင်တော့အပြင်ကိုပြောင်းရတဲ့ကာလမှာတော့လူတွေအရွယ်ရွယ်နဲ့ဖြစ်တတ်တယ်အဲ့ဒါကိုကျွန်တော်ကဒီကျွန်တော်တို့လူချင်းနဲ့အပြောင်းလဲဖြစ်လာအောင်တော့ဒီအဲလူမမြာမှာတော့အဲရွေးရမှာပဲအဲဒါကြောင့်မလို့ဒီကျွန်တော်ကဒီအစိုးရအနေနဲ့စနစ်တကျပေါ်စီချမှတ်တော့မှပြည်ပြရမယ်ပြည်ပြကတော့မှအဲဒီကျွန်တော်ဒီသိကဲသိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါမျက်နာမယူအမျက်နာမလိုက်ပဲတော့အဲဒါကြေရတဲ့ YouTube တင်ယူလက်မှတ်စစ်တင်မှာကျွန်တော်မမကန်ကန်တာလုပ်ရမှာပဲလုပ်ရမှာဒီအစိယတန်းစီရဲ့လုပ်လို့ရမယ်အစိယတန်းစီတဲ့ဒီက good standard ဖြစ်လာအောင်အစိယကောင်းတရားဖြစ်လာအောင်တော့လုပ်တော့လုပ်ရမှာပဲ
အဲ
ဒါကိုအမြင့်ညာတရားဆောက်နေကျွန်တော်ဒီဟာလူမှုရေးအရာပါရဆိုလို့မှာကျွန်တော်ဒါကိုလုပ်တင်တာမလုပ်ပဲနဲ့အဲဒါကိုဒီပြေမှာဒါမလုပ်ပဲနဲ့ဒါသားနေလို့ရှိတော့အစိုးရကြည့်တယ်မှာပေါ့အစိုးရကောင်းဖြစ်လာပေါ့အသေးသေးရှိတယ်။ဒါကြောင့်ဒီနေရာမှာလည်းဒါ policy ကောင်းချမှတ်ပြီးတက်တဲ့တာဆောင်ရွက်ပြီးလူတွေလို့ကျွန်တော်ပြောပ
ြရ။ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူချာမာပြူဟာနဲ့မူဝါဒရေးရလေးလိုက်ဌာနကဦးအောင်သူငင်းကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်နေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေည VOA ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းချင်းညုတ်ကိုမတ်တင်ကြီးထက်ကပြောပြမှာပ
ါဗင်နီဇွဲလာတိုက်ခံကောင်းဆောင်ဟွမ်းဂွာဒိုရဲ့ဂျားပြတ်အစိုးရကိုအတိမတ်ပြုပြီးဗင်နီဇွဲလာပြည်သူတွေကိုထောက်ခံကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်နိုင်ငံတွေအနေနဲ့တစ်ဖက်ဖက်ကိုရွေးချယ်ရမယ့်အချိန်ဖြစ်တယ်လို့စနေနေ့မနက်ပိုင်းကကျင်းပတဲ့ကုလသမဂ္ဂလူ့ကျွေးကောင်စီအစည်းအဝေးမှာအမေရိကန်နိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာဖြစ်ပါတယ်။လူမျိုးရေးအဖွဲ့တွေဘက်ကရက်တီမလား။ဒါမှမဟုတ်လည်းမာဒူရိုနဲ့သူ့ရဲ့ဖြက်လို့ဖြက်စီဘက်တော်သားတွေလားဆိုတာကိုအချိန်မဆန်းရိုးရိုးဖြောင့်ပြန်ရက်တီကြရမယ်အချင်းလို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးကပြောပါတယ်။ရှေ့ရဲ့အတွေ့ရွေးကောက်ဖွဲ့မလုပ်ဘူးဆိုရင်အသက်35နှစ်အရွယ်ဂွာဒိုကိုသမ္မတအဖြစ်သတ်မှတ်မယ်လို့လည်းမနေ့စနေနေ့မှာဥရောပအစိုးရအတော်များများကပြောဆိုထားပါတယ်။ဘရာဇီးနိုင်ငံကတပ်တူတူဖော်ရေးလုပ်ငန်းကရေကာတာပြိုကျပြီးမြေပြိုမှုဖြစ်တာကြောင့်သေဆုံးသူအရေအတွက်34ယောက်ထိရှိလာပြီလို့တာဝန်ရှိသူတွေကမနေ့စနေနေ့မှာပြောပါတယ်။တောက်ချာနေကရေကာတာပြိုကျပြီးနီးကလူနေဒေသအတွင်းရွှတ်နေပြိုကျခဲ့ပြီးတဲ့နောက်မှာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကတပ်တူတူဖော်ရေးလုပ်ငန်းကြီးဘဲလတ်စ်ကိုဒေါ်လာ66သန်းဒဏ်တက်ထားပါတယ်။ရေကာတာပြိုကျပြီးရေကြီးနေတဲ့ဒေသတွေမှာပိတ်မိနေသူကလည်း300လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာပေါ်စော်ကားမှုနဲ့ဆွဲချက်တင်ခံထားတဲ့ခရစ်ယာန်အမျိုးသမီးအတွက်ရှင့်နေလိုက်ပေးခဲ့ပြီးတဲ့နောက်နယ်သာလန်နိုင်ငံကိုထွက်ခွာသွားတဲ့ပါကစ္စတန်ရှင့်နေနိုင်ငံကိုပြန်သွားဖို့ရှိနေပါတယ်။သူ့ရဲ့အမှုသည်အာဆီယာဘီဘီရဲ့အမှုကိုလာမယ့်ဇန်နဝါရီလ29ရက်နေ့တရားရုံးချုပ်ဂျာနာမှုကိုတက်ရောက်ဖို့နိုင်ငံကိုပြန်มาဖြစ်တယ်လို့ရှင့်နေစိုက်ဖုန်မူလော့ကကြေညာထားပါတယ်။ဘီဘီအပေါ်အပြစ်မရှိကြောင်းစင်ကြက်အပေါ်မကျေနပ်လို့အယူခံတင်ထားတာကိုအင်္ဂါနေ့မှာစင်ဆုံးဖြတ်မှာလည်းဖြစ်ပါလိမ့်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဤတန်စင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30.40-48နဲ့ဖိုင်လန်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.